Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါခင်ဗျာ view American တန်ရဲ့2024ခုနှစ်ဒီဇင်ဘာလ23ရက်တောက်ကြနေမနက်ခင်းစီစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေစတင်ထုတ်လွှင့်ပြပါခင်ဗျာအခုစီစဉ်ပထမပိုင်းနိုင်ရွက်ကို radio ကနေ 9.43m 25 ရုပ်ကနေဖမ်းယူနားဆင်နိုင်ပါလေတနားရီလုံးစာစီစဉ်တွေကိုတော့ digital line တွေဖြစ်တဲ့လူလူမိတ်ဆွေရုပ်သံ line view normal ပိုင်း internet ဆာမျက်နှာနဲ့ Facebook YouTube တို့ကနေဓာတ်ရိုက်နားဆင်ကြည့်ရှုနိုင်ပါလေဒီကနေ့မနက်ခင်းစီစဉ်တွေကိုကျွန်တော်စီသူကတာဝန်ယူတင်ဆက်သွားမှာပါခင်ဗျာ
အမေရိကန်သမ္မတဘိုင်ဒန်ကလူပေါင်း 1,500 ရဲ့ပြစ်ဒဏ်တွေကိုလျှော့ပေါက်လိုက်ပြီးပြစ်မှုကြီးမဟုတ်တဲ့အကျဉ်းကျသူ39ယောက်ကိုလည်းလူငင်းချမ်းသာခွင့်ပေးလိုက်ပါတယ်။ဇန်နဝါရီ20ရက်နေ့သမ္မတကျန်းသစ္စာဂျင်းဆိုဘဲကိုတက်ရောက်ဖို့တရုတ်သမ္မတရှီကျင်းဖင်နဲ့အခြားနိုင်ငံခြားခေါင်းဆောင်တွေကိုအရွေးကောက်ခံသမ္မတဒေါ်နယ်ထရန့်ကဖိတ်ကြားထားပါတယ်။နှစ်စဉ်ရွေးချယ်နေကြ Time Magazine ရဲ့တနစ်တာအထူးခြားဆုံးလူအဖြစ်အမေရိကန်ရွေးကောက်ခံသမ္မတဒေါ်နယ်ထရန့်ကိုရွေးချယ်လိုက်ပါတယ်။
အဲ့လိုထိတန်းရောက်နေတဲ့သတင်းတွေနဲ့အတူအမေရိကန်မှာထရန့်အစိုးရတက်လာတဲ့အခါမှာနိုင်ငံတကာကူညီတွေကိုဘယ်လိုနေရာတွေမှာဘယ်လိုခွဲဝေချမှတ်နိုင်မလဲ။မြန်မာနိုင်ငံဟာကမ္ဘာမှာဘိန်းဆိုင်ပြိုးမှုအများဆုံးနိုင်ငံအဖြစ်ဆက်လက်ရည်တည်နေတဲ့အကြောင်းကရင်ဘက်မှာဒေါ်လာရင်းပူပေါင်းတက်တွေကစစ်ကောင်စီစခန်းတချို့ကိုတင်လိုက်တာစတဲ့သတင်းပေးပို့ချက်တွေနဲ့သတင်းဆောင်မတွေကိုတင်ဆက်သွားပါမယ်။ဒါပြင်အပတ်စဉ်တင်ဆက်နေကြဦးအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်တိုင်းရင်းသတင်းလွှာနဲ့ကျမ်းမာရေးအစီအစဉ်တွေကိုလည်းထုတ်လွှင့်သွားဖို့စီစဉ်ထားပါတယ်။ကိုရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုဥတ္တမောင်းလန်းကပြောပြပေးပါတော့ခင်ဗျာ
။အမေရိကန်သမ္မတဘိုင်ဒန်ကလူပေါင်း 1,500 ရဲ့ပြစ်ဒဏ်တွေကိုလျှော့ပေါ်လိုက်ပြီးပြစ်မှုကြီးမဟုတ်တဲ့အကျဉ်းကျသူ39ယောက်ကိုလည်းလူချင်းချမ်းသာခွင့်ပေးလိုက်ပါတယ်။ခေတ်သစ်သမိုင်းမှာတရားထမ်းနဲ့လုပ်တဲ့အကြီးမားဆုံးသက်ညာမှုလုပ်ရဖြစ်တယ်လို့အင်ဂျီရောကပြောပါတယ်။ဘာမဆိုဖြစ်နိုင်တယ်ဆိုတာနဲ့တကြောပြန်ထတ်ကြိုးစားခွင့်တွေအပေါ်မှာအမေရိကန်နိုင်ငံကိုတိစောက်ထားတာပါလို့သမ္မတဘိုင်ဒန်ကထုတ်ပြန်ချက်မှာပြောပါတယ်။တင်းနဲ့အခွန်အမှုတွေနဲ့တရားစွဲခံရပြီးအပြစ်ရှိတယ်လို့ဆုံးဖြတ်ခံရတဲ့သားဟန်တာဘိုင်ဒန်ကိုလူငယ်ချမ်းသာခွင့်ကြီးညာပြီးတဲ့နောက်အခုကြီးညာချက်ကလိုက်လာတာဖြစ်ပါတယ်။ပြစ်ဒဏ်ရှော့ပေါ်လိုက်သူတွေကတော့အချင်းကလွတ်လိုက်ပြီးအိမ်မှာပဲခြေချုပ်နဲ့နေထိုင်နေကြတဲ့သူတွေဖြစ်ပါတယ်။ဆော့စယုံကြတဲ့အဖွဲ့တွေကလည်းထရမ့်အစိုးရတက်မလားမီတတဲ့ပို့ပြီးကြဲကြဲပြန့်ပြန့်လူငယ်ခွင့်ပေးဖို့ဖြီအားပေးနေကြတာပါ။တညာခွေလျှောက်ထားချက်တွေကိုသူသုံးသပ်နေပြီးလာမယ့်ရက်သတ္တပတ်တွေမှာဆက်လက်လှုပ်ဆောင်မယ်လို့သမ္မတဘိုင်ဒန်ကပြောပါတယ်။တက်တန်းကုန်ဆုံးမှာဒီမှာအမေရိကန်သမ္မတတွေအနေနဲ့တရားတညာမှုကိုပြသကြတာကထုံးစံဖြစ်ပါတယ်။နှစ်သက်ဇန်နဝါရီလ20ရက်နေ့မှာကျင်းပမဲ့အမေရိကန်သမ္မတချမ်းသစ္စာကျိန်းစုပွဲကိုတက်ရောက်ဖို့တရုတ်သမ္မတရှီကျင်းဖင်နဲ့တခြားနိုင်ငံခြားခေါင်းဆောင်တွေကိုရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်ကဖိတ်ကြားထားပါတယ်။တရုတ်သမ္မတရှီကျင်းဖင်ကိုနိုဝင်ဘာအစောပိုင်းကဖိတ်ကြားထားခဲ့တာဖြစ်ပြီးလက်ခံမခံမသိရသေးဘူးလို့ထရမ့်ရဲ့အကူပြောင်းကာလပြောရေးဆိုခွင့်ရှိသူကရိုလိုင်းလက်ဗစ်က Fox သတင်းထတာကိုပြောပါတယ်။တခြားနိုင်ငံခြားကောင်းဆောင်တွေရဲ့အမည်ကိုတော့သူမကထုတ်မပြောတော့ပါဘူး။အစင်းလာအဖြစ်တော့ဝါရှင်တန်မှာရှိနေကြတဲ့သံအမတ်ကြီးတွေကတော့သမ္မတကျန်းသစ္စာကျိန်းစုပွဲကိုတက်ရောက်ခဲ့ကြတာပါ။အမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနရဲ့1884ခုနှစ်ကတည်းကမှတ်တမ်းတွေအရဘယ်နိုင်ငံတိုက်ပြီးအကြီးအကဲမှသမ္မတကျန်းသစ္စာကျိန်းစုပွဲကိုတက်တာတော့မရှိခဲ့ပါဘူးမဟာမိတ်တွေကသာမကပဲရံဘက်တိုင်းဘက်တိုင်းပြည်တွေကခေါင်းဆောင်တွေအပါအဝင်တိုင်းပြည်အသီးသီးကခေါင်းဆောင်တွေနဲ့စကားပြောဖို့ဖွင့်ထားတဲ့သမ္မတထရမ့်ရဲ့ဥပမာတရားဖြစ်ပါတယ်လို့ကရိုလိုင်းလက်ဗစ်ကဆိုပါတယ်တကယ်လို့တရုတ်တပ်သားကတော့ဝါရှင်တန်ကိုလာမယ်ဆိုရင်ကိုယ်တိုင်နဲ့စီးရေးဆိုင်ရာကိစ္စတွေကိုဆွေးနွေးဖို့ထရမ့်ဒုတိယသမ္မတတက်တမ်းမှာပထမဦးဆုံးအခွင့်အလမ်းဖြစ်သွားမှာပါနှစ်စဉ်ရွေးရကြ Time Magazine ရဲ့တနစ်တာအထူးခြားဆုံးလူအဖြစ်အမေရိကန်ရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်ကိုရွေးချယ်လိုက်ပါတယ် NBC ရုပ်မြင်သံကြားရဲ့ကြာသပတေးနေ့မနေ့ Today Show မှာ Time Editor ချုပ် Sam Jacobs ကအခုလိုရွေးချယ်လိုက်ကြောင်းကြေညာလိုက်တာဖြစ်ပါတယ်ခေါင်းစဉ်ဖြစ်စေမကောင်းစဉ်ဖြစ်စေထရမ့်ကသတင်းတွေအပေါ်သဲရောက်မှုအရှိဆုံးပုဂ္ဂိုလ်ဖြစ်ပါတယ်လို့ Jacobs ကပြောပါတယ်ထရမ့်မှာ Time Magazine ရဲ့2016ခုနှစ်တနစ်တာအထူးခြားဆုံးလူလည်းဖြစ်ပါတယ်2024ခုနှစ်အထူးခြားဆုံးလူအဖြစ်ရွေးချယ်ရမှာဒုတိယသမ္မတကမ်လာဟဲရစ် X လူမှုစာမျက်နှာပိုင်ရှင်အီလွန်မတ်ခ်အစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နာဒယာဟူနဲ့ဝေလာမင်းသမီးကိတ်တိုကိုပါစဉ်းစားခဲ့ပြီးနောက်ဆုံးထရမ့်ကိုရွေးချယ်ခဲ့တာဖြစ်ပါတယ်။ Time Magazine ရဲ့မျက်နှာဖုံးမှာထရမ့်ပထမဦးဆုံးဖော်ပြခံခဲ့ရတာကတော့1989မှာဖြစ်ပါတယ်။သူကမျက်နှာဖုံးမှာအဖော်ပြခံရဆုံးသူဖြစ်တယ်လို့ထရမ့်က Luai masuah jodoh deh lu deh. Ebi teringa suara. Tu ya kau kau ni mah tu ya pone magazine ni na pungbo tu rego pandi cek suai tade lu. Natau sakun aku ni wajin a post teringa saga sujau. Ebi teringa jodoh barek ni.
American dan menepat ni mawa dah asisten ni gua menepat caw naik ane caw naik gua ti. Aini rumida nasi ngah kilohertz titik si caw ngah. Aini rumida tungsen ni kilohertz caw ting ngah tungyan ni. Aini rumida leze kilohertz kong ngah tung tungyan rukane tauluan bini wari. Menepat kono naik ti duduk awa ngoh duduk mesu ni digital line rukane pro payu naik Malaysia.
Tawja menepat view yang sangat rendah gua view ika selesai jenya ni bade. ကာဇာမှာချက်ချက်ပြည့်ရဖို့ဆုံးဖြတ်ချက်ကိုကုလသမဂ္ဂထွေးညီလာခံကတခဲနဲ့ဗိုလ်ဒူးတွေကထောက်ခံလိုက်ကြပါတယ်။ချိန်ထဲမှာပဲအစ်ရွေးကပိတ်ပင်လိုက်တဲ့ပါလက်စတိုင်းဒုက္ခသည်များအတွက်ကုလသမဂ္ဂဌာနကိုထောက်ခံကြောင်းနဲ့ကုလထွေးညီလာခံကပြောလိုက်ပါတယ်။ကုလသမဂ္ဂထွေးညီလာခံရဲ့ဆုံးဖြတ်ချက်တွေဟာတိုက်ပြီးအများစုရဲ့အမြင်ကိုထင်ရှားပေးမဲ့ဒါတွေကိုအောက်ထက်ပေါ်ဖို့ Myama, Israel Gaza Myopine, Lebango, Lejong Taikai Kede, to Nezo Lu Tonset, Tonyo, Tesonga, Elo, Palestine Sabre, Sayah, Tawin, Shidu Rega, Piobare. Gaza Myopine Taikai Muma, Ain't the Indega, Lu Sakoyo, Tesonga, Ne, Galileo, Drobiva Napane, a Popa Neo, Bounshio, Don Padogia, Lu Seu, Madame Piabare. Say on Winchema Shire, Hamas, Situa, Rego, Pima, Tara, Pibare, Elo, Israel Sitakaro, Sobare. TikTok, social media, who young in young, the mamma, people, the young one, now some tamade, yego, settlers, sang a two people. TikTok, the young will shout halai party. The young sopia, yeah, TikTok, January, let's sakuya, now some tabi, America, my young in young, my young in paya, my pibari. Tabi met tramia, TikTok, get demo. Messway, see you is a gago, ago be TikTok, comica, tenila, need on my yet two people shout halai taba. TikTok, pa. Dio Gomni Pitaja, American and I, Lojo Yi, so is there, she dead, AB Lama, Aldo Doga, Shumin, get the low. The Bra Biden, Soyaga, Yang Luga, Yang Mayang, and Pay, so that some chachago, Chamaka, Pibal. Tito Ba, Diaung de Kayama, Diaunga, Soya Manelo, Dizima Choyaga, some chakeraba. America, my dito, thong you do, thumb of dia, kuna sejo, she be. Begat a Joraga Salo, Tramle, a thong you do, dia, Pilagabate. America, you got one, Tabra, Tram, yet did on my chishu do Sangatan Shibi, net that John Piodu, dear Chow than Shinibari. Did up go get in Lodu, Alu, Tramu, maybe Balu, Tramma, do ye, truth social, Lumus Simon, and my video could be Messway, see you get a bar. Georgia Nangama, Uyoba Tamaga, Lulare, Tetra, Lucia, Dudu, Sana Piavuega, Sale, and Yam Nipi, Jada Brenima, Sele, Pibwane B. Yerugan, ye, you bone me, meet up by green. Luzu Quagare, Bin Sanapia, Lea Jogule Pansi Gabare. Yega, a daikan body, Yonugo, Sinibi, Badi Gons on Regule, Pansi Lightbare. Pansi Ka, Durego, Yega, Jim Padney said, Dahri, Shinni, Elo, Georgia, Luku, Yfuga, Piobari. October, the such out, Lutto, Yuka, Bema, Anaya, Padiga, and Naya, the Lucina, Gabime, and now Lulare, a daikan bodyguard, or Melin, the Lusso Shagabare. Daja Ludo had the Yamu and met Ludoga, Uesia like that, Tabraga, the Yamu in Bulu, Sanapia, do Gita, the Matiaga, Piobari. Georgia go a child, Yoban and a shilling and a do Yopa Tamagaga, Powen, Nanga, and Pin, Natana said, Longun, and now by my genia gave him it. Anaya Suaga, EU, a Powen, P. Sunirago, Natal, Nasset, Shikuniti, Malo Pulu, didn't it, no Malama, Georgia Gabari. Yjabo, Kaysane. EU, a poor with PA case, and near long bomb, machine that jarred, that you are Lucia, Dure, Thongchi, Lucia, Sana, Piani, Jarab, Chibare. Direct from Washington, the voice of America, VOA.
Dizimala said, though, yeah, Taujani, Manaki, now Sonia, Kawana, your mother, Tendry, good to Mount and Pia Pigera, Kusabido, Train People, Jadri, Passing Canal, Martin Saki. Queen Zo, American, John, then somewhat born in Sajimari. American, you got Kantamara, Donna Tranga, Lame, January Lare, Soya Downey, Tiawin, Debian, you would be in Nijim away. Soya de Dalareca, American, ye, Nanganaga, Kuni Rigu, Beluniarima, Belu Que, with Chaman Lesure, Diga, Megon, Shilawari. Transoya de Nine, Beluniarima, Kuni Rigu, Pieta, Lana, and Guele, Shinibale. Blue John Rigar, Uzabi, Saman Niva, Naimalale. ဗီဒီယိုသတင်းတောက်ဗရိုနီကာဘယ်ဒရက်စ်အီဂလက်ဆီယပ်စ်ပြပို့တဲ့သတင်းကိုမကင်ဖြူထွေးတင်ပြထားပါတယ
်အိန္ဒိယနိုင်ငံအတွက်စေဝါထောက်ကူပစ္စည်းတွေဂါဇာကမ်းမြောင်အတွက်စားနပ်ရိက်ခအကူအညီတွေပေးနေတဲ့အမေရိကန်ပြည်ထောင်စုဟာကမ္ဘာပေါ်မှာတခြားနိုင်ငံတွေထက်နိုင်ငံခြားအကူအညီအများဆုံးပေးရလှူဒါန်းတဲ့နိုင်ငံဖြစ်ပါတယ်2022ဘန်လာနှစ်တစ်ခုထဲမှာတည်းအမေရိကန်ဒေါ်လာ80ဘီလီယံလှူဒါန်းခဲ့တာပါကြာဖြစ်လူသားချင်းစာနာမှုအကူအညီစီးပွားဖွံ့ဖြိုးတိုးတက်ရေးငြိမ်းချမ်းရေးလုံခြုံရေးနဲ့တခြားသောပြည်ပလုပ်ငန်းတွေအတွက်ရထားတဲ့ Federal အစိုးရအသုံးစေးရဲ့တရားခိုင်နှုန်းဖြစ်ပါတယ်။ဒီလိုနိုင်ငံတကာအကူအညီတွေကိုရွေးကောက်ခံသမ္မတ Trump အနေနဲ့ဇန်နဝါရီလထဲဒုတိယကြိမ်ဆွေးနွေးတာဝန်တွေစတင်တဲ့အခါဘယ်လိုဖွဲ့ဝေသတ်မှတ်သွားမလဲဆိုတာရှင်းရှင်းလင်းလင်းတော့မသိရသေးပါဘူး။ပထမအကြိမ်သူဆွေးနွေးတာဝန်ယူခဲ့တဲ့ကာလ2018ခုနှစ်ကုလသမဂ္ဂအထွေထွေညီလာခံမှာတော့ပြည်ပအကူအညီပေးနေတာတွေနဲ့ပတ်သက်ပြီးအခုလိုပြောခဲ့မှုပါတယ
် We will examine what is working what is not working
ဘယ်အကူအညီတွေကထိရောက်လဲဘယ်ဟာတွေကမထိရောက်ဘူးလဲဆိုတာနဲ့ကျွန်တော်တို့စီကနေဒေါ်လာငွေနဲ့အကာအကွယ်ပေးမှုတွေရနေတဲ့နိုင်ငံတွေအနေနဲ့ကျွန်တော်တို့ရဲ့အကျိုးစီးပွားတွေကိုရောတကယ်ပဲအလေးထားရဲ့လားဆိုတာတွေစမ်းစစ်သွားပါမယ်ကျွန်တော်တို့ကိုလေးစားတဲ့နိုင်ငံတွေမိတ်ဆွေတွေကိုပဲရှေ့ဆက်ကူညီပေးသွားပါမယ
်။ပြည်ခဲ့တဲ့သမ္မတသက်တမ်းအတွင်းနိုင်ငံခြားအကူအညီတချို့ကို Trump ကဖျက်တောက်ပစ်ခဲ့တာတွေလည်းရှိပါတယ်။ဒါပေမဲ့ Congress လွှတ်တော်ကတော့အကူအညီတွေဖျက်ဖို့ Trump ပြောတာတွေကိုမကြာခဏပယ်ချခဲ့တာပါ။ George Mason တက္ကသိုလ်ကအုပ်ချုပ်ရေးနဲ့မူဝါဒရေးရာလက်ထောက်ပါမခ Jeremy Meyer ကအခုလိုတုံ့တက်ပြောဆိုပါတယ
်။ He made some significant reductions in any amount of money going towards climate change.
ဥရုယာလေးရေးကိစ္စတွေမှာပေးတဲ့အကူအညီတွေကိုသူတိတိတာတာဖြတ်တောက်ခဲ့တာရှိပါတယ်။ဒါလိုပဲပါလက်စတိုင်းအကူအညီတွေနဲ့ပတ်သက်လို့လည်းအပြောင်းလဲလုပ်ခဲ့တာတွေရှိပါတယ်။ဒါပေမဲ့လည်းအမေရိကန်ရဲ့နိုင်ငံတကာအကူအညီပေးဆိုင်ရာမူဝါဒတွေကတော့အများကြီးပြောင်းလဲမသွားခဲ့ပဲပုံမှန်ဆက်သွားနေရှိပါတယ်
။ဒေတာဖြတ်ချခွင့်အသိပညာပေးတာနဲ့ဝန်ဆောင်မှုပေးတာလိုလုပ်ငန်းတွေအတွက်အကူအညီတွေကိုအရင် Trump အစိုးရလက်ထက်မှာကန့်သတ်ခဲ့တာရှိတယ်လို့အခုဒီချိန်မှာလည်းအလားတူပြန်လုပ်နိုင်တယ်လို့ဒီမိုကရေစီကာဝေးရေးဖောင်ဒေးရှင်းကအကြီးအကဲသုတေသီဘိုနီကလင့်ကပြောပါရယ်။သူကတော့အရင် Trump လက်ထက်မှာအမေရိကန်ရဲ့နိုင်ငံတကာဖွံ့ဖြိုးရေးအေဂျင်စီ USAID မှာဒုတိယအုပ်ချုပ်ရေးမှူးအဖြစ်တာဝန်ယူခဲ့ဘူးသူလည်းဖြစ်ပါရယ်
။ Under the Biden administration, there have been ways that abortion providers
အခုဘိုင်ဒန်အစိုးရလက်ထက်မှာကိုဝင်ဖြတ်ချခွင့်နဲ့ပတ်သက်ပြီးအကူအညီပေးသူတွေကိုသူတို့ရဲ့အသိပညာပေးလုပ်ငန်းတွေအတွက်ငွေကြေးကူညီထောက်ပံ့တာတွေရှိပါတယ်။အရင် Trump လက်ထက်တုန်းကတော့အဲ့ဒီလိုလုပ်တဲ့ NGO တွေကိုငွေကြေးမထောက်ပံ့ခဲ့ပါဘူး
။နိုင်ငံတကာဝန်ကြီးအဖြစ် Trump ရွေးချယ်ထားတဲ့ Marco Rubio ကလည်းကမ္ဘာတစ်ဝန်းဖြစ်ပျက်နေတာတွေကအရေးကြီးတယ်ဆိုပေမဲ့ Trump ရဲ့ America Firstအမေရိကန်ပြည်တွင်းရေးကသာအတိတ်ကဦးစားပေးဖြစ်ရမယ်ဆိုရဲမူကိုပို့ပြီးအလေးထားတင်တယ်လို့ပြီးခဲ့တဲ့ဖေဖော်ဝါရီလကကွန်ဂရက်လွှတ်တော်မှာပြောဆိုခဲ့ပါတယ်
။ On issue after issue we either have lost all common sense
ကဘာပြန်လာရင်နောက်တစ်ခုတစ်ခုလိုက်ရင်လည်းအခြေခံသတိရတွေပျောက်အလုတ်ကိုကြိုးစားစားလုပ်နေကြတဲ့ကိုယ့်အမေရိကန်ပြည်သူတွေရဲ့အခြေခံလိုအပ်ချက်တွေကိုဘေးဖယ်ထားတခြားသူတွေနဲ့တခြားအရာတွေကိုပဲထပ်ခါဦးစားပေးတာတွေဖြစ်လာပါတယ်။
Trump အစိုးရတဲ့အနေနဲ့အခွန်ထမ်းပြည်သူတွေရဲ့ငွေတွေကိုဘယ်လိုနေရာတွေမှာသုံးနေတယ်လဲဆိုတာသေချာစစ်စစ်သွားလိမ့်မယ်လို့ Glenn ကပြောပါတယ
် I suspect that there will be an audit of all of USAID
ကဘာတော်နိုင်ငံပေါင်း100ကျော်မှရှိနေတဲ့ USAID ရဲ့လုပ်ငန်းတွေကိုစည်ရင်းစစ်ဆေးတာတွေလုပ်သွားလိမ့်မယ်လို့ကျွန်မထင်ပါတယ
်ဒီလိုလုပ်တာကအမေရိကန်အခွန်ထမ်းပြည်သူတွေရဲ့ငွေတွေနဲ့အကူအညီတွေရနေတဲ့နိုင်ငံတွေစီကနေအကောင်းဆုံးကိုပြန်ရဖို့အတွက်ဖြစ်တယ်လို့လည်း Glenn ကပြောပါတယ်ရှင
်။ I can view tree ပြောပြပေးကြတာပါ။ဒါနဲ့တစ်ဆက်တည်းတင်ပြပေးချင်တာကအမေရိကန်သမိုင်းမှာအများဆုံးပြည်နယ်တန်ပေးတာတွေလှုပ်သွားမယ်လို့ဒေါ်နယ်ထရန့်ကဂရီးပြုပြောကြားလိုက်တာကြောင့်ဒါနဲ့ပတ်သက်တဲ့ဖြစ်နိုင်ခြေတွေတရားဝင်မှုတွေနဲ့ပတ်သက်ပြီးတော့မေးခွန်းတွေထုတ်နေကြပါတယ်။ဒီ season တွေမှာအမေရိကန်စစ်တပ်ကဘယ်လိုပါဝင်ပတ်သက်လာနိုင်တယ်လဲဆိုတာနဲ့ပတ်သက်ပြီးတော့ VOE ရဲ့လူမှုကြီးကြပ်ရေးဆိုင်ရာသတင်းတောက် Ellen Burrows သတင်းပေးပို့ထားတာကိုကိုရနိုင်ကပြောပြပေးပါပါခင်ဗျာ
။မေဂန်ဒီရောင်စုရဲ့အဆိုအဝါဆုံးပြဿနာကတရားမဝင်ရွှေပြောင်းဝင်ရောက်လာသူတွေရဲ့လူမှုကြီးကြပ်ရေးပြဿနာဖြစ်တယ်လို့ဒေါနယ်ထရမ့်ကရွေးကောက်ပွဲမဲဆွယ်စည်းရုံးစဉ်ကာလအတွင်းမှာပြောကြားခဲ့ပါတယ်
We're going to have the largest deportation in history
ကျွန်တော်တို့အနေနဲ့တမိုင်းတစ်လျှောက်မှာပြည်နေတန်ပေးတာတွေအများဆုံးလုပ်သွားမှာဖြစ်ပါတယ်ကျွန်တော်အနေနဲ့ဒါကိုပြောလို့ဂုဏ်ယူနေတာမဟုတ်ပါဘူးဒါပေမဲ့ဒါကလှုပ်ဖို့အရန်ခက်ခဲပါတယ
် ရွေးကောက်ပွဲအနိုင်ရပြီးချိန်ကစပြီးတော့ဒေါ်နယ်ထရမ့်ကသူ့အနေနဲ့နိုင်ငံတော်အရေးပေါ်အခြေအနေကိုကြေညာပြီးပြည်နယ်နယ်ပေးတာတွေကိုကူညီဖို့အတွက်အမေရိကန်တပ်ဖွဲ့ဝင်တွေကိုတိတိယောက်ယောက်အသုံးပြုသွားမယ်လို့လူမှုကွန်ရက်တွေကနေပြောနေပါတယ်။အခုလိုလူတွေအများကြီးအမေရိကန်ကနေပြန်ပို့ဖို့ကတိပြုထားတဲ့ကိစ္စမှာအမေရိကန်စစ်တပ်ကိုဘလို့အသုံးပြုမလဲဆိုတာကတော့ရှင်းရှင်းလင်းလင်းမရှိဘူးလို့နယူးယောက်တက္ကသိုလ်ကဥရေပါမောက်ခဂျိုးဆပ်နန်းကပြောပါတယ်။
It really depends on what exactly that the president is.
သမတအနေနဲ့စစ်တပ်ကိုတရားဥပဒေစိုးမိုးရေးကိစ္စတွေမှာဓာတ်ရိုက်ပါဝင်စေချင်တာလား။ဒါမှမဟုတ်အစိုးရကပြည်နယ်ဒဏ်ပေးမဲ့ကိစ္စတွေမှာတွယ်ဝိုက်ပြီးအကူအညီပေးစေချင်တာလား။သူ့အနေနဲ့စစ်တပ်ကိုဘလို့အတုံးပြုတ်သွားခြင်းတည်းလဲဆိုတာကသူစဉ်းစားတဲ့အပေါ်မှာပဲအမှန်တကယ်မူတည်ပါတယ
်။ရဲစလုံးကြုံရင်းနဲ့ပတ်သက်ပြီးတော့အကြီးတန်းတာဝန်ရှိသူတူဖြစ်လာမဲ့ Tom Homan ကတော့ပြပကိုပြန်ပို့တာတွေတင်းတင်းကြပ်ကြပ်လှုပ်ဆောင်သွားဖို့နဲ့စစ်တပ်ပို့ပြီးတော့ပါဝင်မှုရှိလာအောင်လုပ်ဖို့စီစဉ်နေတယ်လို့ပြောပါတယ်
။ Google Massive Deportation Operation Omegol try to find over 300
ကျွန်တော်တို့ပြပကိုပြန်ပို့တာတွေအကြီးအကျယ်လှုပ်သွားဖို့ရှိပါတယ်။ကျွန်တော်တို့အနေနဲ့လက်ရှိဒီဆိုရကလှုပ်ပေးလိုက်တဲ့ကလေး3သိန်းကျော်ကိုရှာဖွေသွားမှာဖြစ်ပါတယ်
။လူကြီးစောင့်ရှောက်မှုမပါဘဲအသက်မပြည့်သေးတဲ့ကလေးငယ်3,200ကျော်တရားရုံးကိုလာဖို့ပြက်ကွက်ခဲ့တာနဲ့နောက်ထပ်3,900လောက်ကတရားရုံးကနေဘာအကြောင်းကြားစာမှမရဘူးဆိုတော့အမေရိကန်မိမိလုံခြုံရေးဌာနကအစီရင်ခံစာကိုသူကကိုးကားထားတာဖြစ်ပါတယ်။ဒါပေမဲ့လည်းဒါကပျောက်ဆုံးပြက်ကွက်နေတာမဟုတ်ပဲတချို့လည်းသူတို့ပေးထားတဲ့လိပ်စာတွေမှာပဲရှိနေနိုင်သေးတယ်လို့လူမှုကြီးကြပ်ရေးဆိုင်ရာကျွမ်းကျင်သူတွေကပြောပါတယ်။
Mass deportation is not the only option.
လူတွေအစုလိုက်အပြုံလိုက်ပြန်ပို့တာတခုတည်းပဲနီးလန်းရှိတာမဟုတ်ပါဘူး။လွတ်တော်အနေနဲ့အမြဲတမ်းနေထိုင်ခွင့်ရမယ့်လမ်းကြောင်းတစ်ကိုလည်းလှုပ်လာနိုင်ပြီးဒီမှာရှိပြီးသားလူတွေအများအပြားကိုပြစ်မှုကင်းရှင်းခြင်းရှိမရှိနောက်ကျောင်းရာဇဝင်တွေစစ်ဆေးတာရှောက်လွှာတင်တာရှောက်လွှာတင်ဖို့အတွက်ပတ်စံပေးတာစတာတွေကိုလှုပ်ပြီးနေထိုင်ခွင့်ရှောက်ထားတာကိုခွင့်ပြုလာနိုင်ပါတယ်။
အထက်လွှတ်တော်တရားရေးကော်မတီကတော့အခုတစ်ပတ်အတွင်းမှာလူတွေအစုလိုက်အပြုံလိုက်ပြန်ပို့တဲ့ကိစ္စနဲ့ပတ်သက်ပြီးတော့စိန်ခေါ်မှုတွေကိုဆွေးနွေးခဲ့ကြပြီးတော့ဒါကစီးပွားရေးကိုထိခိုက်လာနိုင်တယ်လို့ဒီမိုကရက်တွေကတော့ပြောပါတယ
် The fact is there are millions of undocumented immigrants
တကယ်ကအမေရိကန်မှာအခုတရားဝင်စာရွက်စာတမ်းမရှိဘဲနေနေကြတဲ့ရွှေပြောင်းအခြေချနေထိုင်သူကတန်းနဲ့ချီရှိပြီးအဲ့ဒီလူတွေကကျွန်တော်တို့စီးပွားရေးတစ်ခုလုံးရဲ့အရေးကြီးတဲ့လုပ်ငန်းတွေမှာအလုပ်လုပ်နေတာဖြစ်ပါတယ်
Republican တွေဘက်ကတော့တရားဥပဒေစိုးမိုးရေးကိစ္စကိုပဲအလေးပေးပြောကြနေပါတယ
် We will follow through on the orders of removal by
ကျွန်တော်တို့အနေနဲ့လူဝင်မှုကြီးကြပ်ရေးဆိုင်ရာတရားရုံးတွေက
ဖ
ယ်ရှားဖို့ချလိုက်တဲ့အမိန့်တွေအတိုင်းလှုပ်ဆောင်သွားမှာဖြစ်ပါတယ်ပြီးတော့ကျွန်တော်တို့အနေနဲ့ American ပြည်ထောင်စုမှာဥပဒေမဲ့လုပ်နေတာတွေဥပဒေနဲ့ညီစွန်းတာတွေကိုအခြေအနေသစ်တစ်ခုအဖြစ်လက်ခံသွားလို့မရပါဘူး
အမေရိကန်ရဲ့ Federal ဥပဒေမှာတော့လွှတ်တော်ရဲ့ခွင့်ပြုချက်မပါဘဲစစ်တပ်အနေနဲ့အရက်ဖတ်တရားဥပဒေစိုးမိုးရေးကိစ္စတွေမှာပါဝင်လို့မရဘူးလို့ကန့်သတ်ထားပါတယ်။ဒါပေမဲ့အရေးပေါ်အခြေအနေမဟုတ်တဲ့အာဏာကသမ္မတအနေနဲ့တပ်တွေကိုထောက်ပို့လုပ်ငန်းတွေမှာတုံ့ပြန်အသုံးပြုနိုင်စေမှာဖြစ်ပါတယ်။ကျန်းကျင်သူတို့ချို့ကတော့စစ်သားတွေဟာလူမှုကြီးကြပ်ရေးကိစ္စနဲ့ပတ်သက်ပြီးတော့လေ့ကျင့်သင်တန်းပေးထားတာမဟုတ်ဘူးလို့ထောက်ပြနေကြပါတယ်
။ Every service member whogets pulled into a domestic
ဒီရင်းကနေအစုလိုက်အပြုံလိုက်ပြန်ပို့မဲ့ကိစ္စတွေမှာတာဝန်ပေးခံရတဲ့ American တပ်ဖွဲ့ဝင်တယောက်ချင်းစီတိုင်းဟာသူတို့ရဲ့ပုံမှန်အလုပ်ကိုလုပ်နေတာမဟုတ်ဘူးလို့သူတို့လုပ်နေကြနိုင်ငံလုံခြုံရေးတာဝန်ကိုလည်းထမ်းဆောင်နေတာမဟုတ်ပါဘူ
း Texas ပြည်နယ်ကတော့လာမယ့် Trump အစိုးရအသစ်ကိုလူမှုကြီးကြပ်ရေးဆိုင်ရာကိစ္စတွေဆောင်ရွက်ဖို့နဲ့တိုင်းဒေသစခန်းတွေစောက်လုပ်ဖို့အတွက်မီဟိုက်တာ950ပေးသွားမယ်လို့ကန့်လန့်ထားပြီးတော့ပြည်နယ်မြေစင်းဌာနအကြီးအကဲကတော့သူ့အဆိုအရဒါဟာအမေရိကန်နိုင်ငံသမိုင်းမှာအကြမ်းဖက်ပြစ်မှုကျူးလွန်သူတွေကိုအများဆုံးပြန်ပို့တာဖြစ်မယ်လို့ပြောလိုက်ပါတယ်ခင်ဗျာ
။ကိုရနိုင်ပြောပြပေးခဲ့တာပါ။အခုဆက်ပြီးတော့မြန်မာဆိုင်ရာသတင်းပေးပို့ချက်တစ်ပုဒ်နဲ့ဆက်ချင်ပါတယ်။မြန်မာနိုင်ငံဟာကမ္ဘာမှာဘိန်းဆိုင်ပြူးမှုအများဆုံးနိုင်ငံဖြစ်ဆက်လက်ရပ်တည်နေပြီးတော့စစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းဥပဒေစိုးမိုးရေးအားလျော့သွားတာနိုင်ငံတွင်းမတည်ငြိမ်မှုတွေတိုးလာတဲ့ကြောင်းဘိန်းနဲ့ဝိစေထုတ်လို့ရောင်းချမှုတွေတိုးလာတာလို့ကလသမကမွေးစေဝါနဲ့ရာဇဝတ်မှုတိုက်ဖျက်ရေးရုံ UNODC ကအစီရင်ခံစာထုတ်ပြန်ပါလေ။ထိုင်းနိုင်ငံနိုင်ငံသားသတင်းတောက်များအသင်းမှကျင်းပတဲ့အစီရင်ခံစာထုတ်ပြန်ပွဲအကြောင်းဦးသိန်းထိုင်ဦးသတင်းပေးပို့ထားပါလေ
2024ခုနှစ်အတွင်းမြန်မာနိုင်ငံမှာဘိန်းဆိုင်ပြိုးတဲ့ဧရိယာတချို့ရွံ့နေသွားပေမဲ့ဘိန်းအထွတ်နှုန်းကတော့နှစ်ဆက်မြန်မာနိုင်ငံကကမ္ဘာမှာအများဆုံးနိုင်ငံဖြစ်နေသေးတဲ့အကြောင်းကုလသမဂ္ဂမွေးစေဝါထိန်းချုပ်ရေးနဲ့ရာဇဝတ်မှုတိုက်ဖျက်ရေးဌာန UNODC ကအစီရင်ခံစာထုတ်ပြန်တာပါ။မြန်မာနိုင်ငံအတွင်းအတိမငြိမ်ဖြစ်နေတဲ့အခြေအနေလက်နက်ကင်ပဋိပက္ခတွေကဘိန်းဆိုင်ပြိုးထုတ်လုပ်မှုနဲ့ရောင်းချမှုတွေအပေါ်ဘယ်လိုသက်ရောက်မှုရှိမလဲ UNODC ကစမ်းစစ်ထားပါတယ်
2024.
My name is Susan Kim. ညီမနိုင်ငံတွင်ဘိန်းဆိုင်ပြိုထုတ်လုပ်မှုဟာလွန်ခဲ့တဲ့နှစ်20အတွင်းပမာဏအများဆုံးအနေဌာနမှာဆက်ရှိနေဆဲဖြစ်တဲ့အကြောင်း UNODC ရှေ့တော်အားရှဒေသဆိုင်ရာဌာနကိုယ်စားလှယ်မတ်ဆခါရီမီပေါ်ကဒီကနေ့ထိုင်းနိုင်ငံနိုင်ငံခြားသတင်းတော်များအသင်းမှပြောဆိုသွားပါတယ်။အာဖဂန်နစ္စတန်နိုင်ငံမှာ2022ခုနှစ်ကလေးကတာလီဘန်တွေကဘိန်းဆိုင်ပြိုထုတ်လုပ်မှုတွေကိုတားမြစ်လိုက်ပြီးတဲ့နောက်မြန်မာကမ္ဘာမှာဘိန်းအများဆုံးထွက်တဲ့နိုင်ငံဖြစ်လာပြီးပြည်ပခါရီရင်ဆိုင်နေရတဲ့အခြေအနေတွေကြောင့်လဲဘိန်းဆိုင်ပြိုထုတ်လုပ်တာတွေတိုးလာတာလို့သူကပြောဆိုပါတယ
် Of course we're all familiar with the continued instability in Myanmar following the military takeover
မြန်မာနိုင်ငံအတွင်းမတည်မငြိမ်ဖြစ်နေတဲ့အခြေအနေကိုအားလုံးကသိထားကြပြီးဖြစ်ပါတယ်စစ်တပ်ကအာဏာသိမ်းပြီးတဲ့နောက်တိုင်းပြည်နေရာတော်တော်များများအုပ်ချုပ်ရေးလက်လန်းမမီတော့ပဲအရသာလက်နက်ကိုင်အဖွဲ့တွေကထိန်းချုပ်ထားတဲ့နေရာမှာဗဟိုအစိုးရအုပ်ချုပ်ရေးရဲ့ဩဇာတက်ရောက်မှုကမဆိုးစလောက်ပဲရှိတော့တဲ့အခြေအနေပါပြီးတော့3နှစ်သက်တိုင်2022ခုနှစ်နောက်ပိုင်းဘိန်းအထွက်နှုန်းဇက်တိုက်တိုးလာတာကိုကျွန်တော်တို့တွေ့နေရပါတယ်
မြန်မာနိုင်ငံမှာ2024ခုနှစ်အတွင်းဘိန်းဆိုင်ပြိုတဲ့ပမာဏကဟက်တာ 48,000 ကနေ 45,000 လောက်အထိ 400 ခန့်နှုန်းရော့ကျသွားတာကို UNODC ရဲ့စီးရင်ခန်းစာကဖော်ပြပါတယ်။မြန်မာနိုင်ငံအတွင်းဘိန်းဆိုင်ပြိုတဲ့ area အားလုံးရဲ့ 88% ခန့်နှုန်းကရှမ်းပြည်နယ်အတွင်းကဖြစ်ပြီးရှမ်းပြည်မြောက်ပိုင်းနဲ့တောင်ပိုင်းဘိန်းဆိုင်တဲ့ area တွေရော့သွားခဲ့ပေမဲ့ထိုင်းနဲ့လာအိုနယ်စပ်အရှေ့ဘက်မှာတော့ 100 ခန့်နှုန်းလောက်တိုးလာခဲ့တယ်လို့လည်းအစီရင်ခန်းစာကရေးပါတယ်။အိန္ဒိယနဲ့နယ်စပ်ချင်းပြည်နယ်အတွင်းမှာဘိန်းဆိုင်ပြိုတဲ့ area 78000ခန့်တိုးလာခဲ့တာကိုလည်းအစီရင်ခံစာကဖော်ပြပါတယ်။မူရစ်ဆေးရောင်းဝယ်နေတဲ့အဖွဲ့အစည်းတွေနဲ့မူရစ်ဆေးဝါးဈေးကွက်အကြောင်းကိုလည်း UNODC ကသုတေသနမှုအင်ရှက်ဆင်းကအစီရင်ခံစာထုတ်ပြန်တဲ့ပွဲမှာအခုလိုပြောဆိုပါတယ
်။ I think the trafficking has been managed by the basically the two parts I think
မူရစ်ဆေးမှောက်ကိုကုန်ကူးနေတဲ့အဖွဲ့အမျိုးရှိတယ်လို့ထင်ပါတယ်။မြန်မာနိုင်ငံအတွင်းကလက်နက်ကင်တိုင်းရင်းသားအဖွဲ့တချို့အရက်သားပြည်သူစစ်လက်နက်ကင်အဖွဲ့တွေကရွှေတိရံဒေသမှာအဓိကလုကင်နေဆဲဖြစ်ပါတယ်။နောက်ထပ်မူရစ်ဆေးကုန်ကူးမှုတွေကိုနယ်စပ်ကျော်ကျူးလွန်တဲ့ရာဇဝတ်ကိုင်းတွေတရုတ်လူမျိုးရာဇဝတ်ကိုင်းတွေကကျူးလွန်နေပါတယ်။ဒေသတွင်းမှာဘိန်းနဲ့ဟီရိုရင်အများဆုံးဝယ်ယူတဲ့ဈေးကွက်ကတရုတ်နိုင်ငံဖြစ်နေပါတယ်
။ထိုင်းနဲ့ရွှေတိရံဒေသကိုအခြားအဖွဲ့အစည်းတွေနဲ့နိုင်ငံဆောင်ရာဇဝတ်ကိုင်းတွေမူရစ်ဆေးတွေပို့ဆောင်လာမျိုးတွေရှိတဲ့အကြောင်းကိုလည်းအင်ရှက်စင်ကပြောဆိုသွားပါတယ်။ဒေသတွင်းမှာလောင်းကစားရုံတွေအွန်လိုင်းငွေကြေးလိမ်ညာတဲ့လုပ်ငန်းတွေနဲ့အတူစိတ်ကြွဈေးပြားနဲ့မွေးစေထုတ်လို့ရောင်းချမှုတွေတိုးလာနေတာကိုလည်း UNODC ရာရှိတွေကသတိပေးပြောဆိုနေကြပါတယ်ခင်ဗျာ
။ဦးသိန်းထက်ဦးပြောပြပေးကြတော့ပါ။အခုတော့ကရင်ဘက်ကသတင်းနဲ့ဆက်ပါမယ်။ကရင်မျိုးသားစည်းရုံးဖပုံခရိုင်တမဟာ9နှစ်မြေဒွယ်လုံးမျိုးနယ်မှာရှိတဲ့စစ်ကောင်စီရဲ့တောင်းတုံးလုံးစခန်းနဲ့ဆင်ဆွဲစခန်းတွေကိုဒီဇင်ဘာလ17ရက်နေ့ကအပြီးတိုင်သိမ်းပိုက်လိုက်တယ်လို့ KNL ပူးပေါင်းတပ်ကပြောပါရယ်။ဒီကြောင်းတဲ့မအေးမှသတင်းပေးဖို့ထားပါတယ
်ကရင်မျိုးသားစီယုံဖပုံခရိုင်တမန်ငါနယ်မြေဒွေလုံးမျိုးနယ်ထဲမှာရှိတဲ့တောင်သုံးလုံးစခန်းနဲ့ဆင်ဆွေစခန်းနှစ်ခုကိုဒီဇင်ဘာလ17ရက်နေ့ကတိုက်ခိုက်သိမ်းပိုက်နိုင်ခဲ့တယ်ဆိုပြီး FFD အဖွဲ့ကဒုတိယတာဝန်ခံကိုအောင်က VOA ကိုပြောပါတယ်
ကျွန်တော်တောင်တုံးလုံးနဲ့ဆင်ဆွဲစခန်းနောက်ဆုံးတိုက်ခိုက်ခဲ့တာကိုတော့ကျွန်တော်တို့ KNUK နဲ့ DSC ရေးဥဆောင်မှုနဲ့အတူ PDF PPL နဲ့ကျွန်တော်တို့ FFD တပ်ဖွဲ့အမြေပြင်ချင်းမုံကြီးရော drone နဲ့တိုက်ခိုက်ရေးမှာပါဝင်ပြီးတော့တိုက်ခိုက်ခဲ့ကြပါတယ်တောင်တုံးလုံးနဲ့ဆင်ဆွဲစခန်းတွေကရန်သူအင်အား200ခန့်ရှိပြီးတော့တရင်3ရင်းခန့်ရှိပါတယ်အဲဒီစခန်းတွေကိုကျွန်တော်တို့တပတ်ခန့်ကြာအောင်ဖိုးစစ်ဆင်ပြီးတော့တိုက်ခိုက်ခဲ့ကြပါတယ်ဗျနောက်ဆုံးဒီတောင်တုံးလုံးစခန်းကိုတိုက်ခိုက်သိမ်းပိုက်ခဲ့တဲ့အခါမှာတော့ကျွန်တော်တို့တော်လိုင်းတပ်ဖွဲ့တွေကအထူးခိုင်အနေငယ်ရှိခဲ့ပေမဲ့အကြအဆုံးရှိခဲ့ပါဘူးဗျတောင်တုံးစခန်းကိုဝင်ရောက်ရှင်းနေတဲ့အခါမှာရန်သူရဲ့လက်နက်ကြီးတွေများပြားကျွန်တော်တို့သိရှိရမိပြီးတော့လက်နက်ငယ်အချို့နဲ့ကျွန်တော်တို့အခြားဂျမားစက်တွေမီးစက်တွေကိုလည်းကျွန်တော်တို့သိရှိရမိခဲ့ပါတယ
်ဒီဇင်ဘာလ4ရက်နေ့ကပူးပေါင်းတပ်တွေကတိုက်ခိုက်ခဲ့တာဖြစ်ပြီးကရင်မျိုးသားလွတ်မြောက်ရေးတပ်မတော် KNL ပြည်သူ့ကာကွယ်တပ်မတော် PDF ဗမာပြည်သူ့လွတ်မြောက်ရေးတပ်တော် BPLA နဲ့ Force for Federal Democracy FFD drone တပ်တွေကဝင်ရောက်တိုက်ခိုက်ခဲ့တာဖြစ်ပါတယ်။ဖပုံခရိုင်မှာအခုစခန်းတွေကလည်းအရေးပါတဲ့စခန်းဖြစ်ပြီးအခုဆိုရင်တလခွဲအတွင်းစစ်ကောင်စီရဲ့စခန်း၅ခုကိုတိုက်ခိုက်သိမ်းပိုက်နိုင်ခဲ့တယ်ဆိုပြီး FFD ဘက်ရဲ့ဒုတိယတာဝန်ခံကိုအောင်က VOA ကိုပြောပါတယ
်။တောင်မုံစခန်းကဖပုံနဲ့ client ကြီးကမှာအရေးပါတဲ့စခန်းကြီးဖြစ်တယ်။ဒီစခန်းကြီးကျသွားတဲ့အတွက်ဖပုံနဲ့ကလိုင်တီကျမှာ46ကီလိုမီတာလောက်ကွာဝေးသွားပြီဖြစ်တယ်။ဒီတောင်တုံးလုံးစခန်းနေပြီးတော့တမန်ငါနည်းမြေအတွက်မှာနေရာဆုံအောင်လက်နက်ကြီးပစ်ကူပေးနိုင်တဲ့အဲလက်နက်ကြီးများစွာထိုင်ထားတဲ့စခန်းကြီးဖြစ်တယ်။ဒီစခန်းကြီးကိုကျွန်တော်တို့သိမ်းပိုက်ရရှိနိုင်ရတာဖြစ်ပါတယ်ဗျ။ တမငါနေမြေမှာတလာခွဲတွင်ကျွန်တော်တို့ခေါ်ဖို့မာထောတိုးစိတ်တောင်သုံးလုံးဆင်ဆွဲစခန်းငါးလုံးအပြင်အထွက်ပြေးလျှောက်သွားတဲ့စစ်ကြောင်းများစွာကိုလည်းကျွန်တော်တို့တက်ခိုက်နိုင်ထားပြီးဖြစ်ပါတယ်ဗျ
။အောက်တိုဘာလ29ရက်နေ့ကလည်းဖပွန်ခရိုင်နယ်ကအင်အား100ကျော်ရှိတဲ့ခေါ်ဖို့စခန်းကို KNLPD ရဲ့ပူးပေါင်းတပ်တွေကတိုက်ခိုက်သိမ်းပိုက်ခဲ့တယ်လို့ရိတ်ခါလက်နက်တွေတဲဆောင်ရမှာလုံခြုံရေးစခန်းဖြစ်တဲ့ကူးစိတ်တရားလုံခြုံရေးစခန်းကိုလည်းနိုဝင်ဘာလ9ရက်နေ့ကတိုက်ခိုက်သိမ်းပိုက်ခဲ့ပါရယ် KNU တပ်မှကထိန်းချုပ်ရာဖာပွန်ခရိုင်ထဲမှာစစ်ကောင်စီရဲ့အရေးပါတဲ့နောက်ဆုံးလက်ချက်စခန်းကြီးဖြစ်တဲ့ဖာပွန်ဖြူဟာစခန်းကိုတော့ KNLPD ရဲ့ FFD အပါအဝင်ပူးပေါင်းတပ်တွေကပိတ်ဆို့တိုက်ခိုက်နေစေဖြစ်ပါရယ်ရှင
်ခုတော့နိုင်ငံတကာသတင်းဆောင်ပါတပုံနဲ့ဆက်ပါမယ်ရုရှားကျေးဇူးတပ်ဖွဲ့ Wagner ခေါင်းဆောင်တည်ဆုံသွားခဲ့ပြီမဲ့တပ်ဖွဲ့ကတော့ဆက်လက်ရှိနေပြီးတော့ရုရှားအကျိုးစီးပွားကိုကာကွယ်ဖို့ရှေ့ဆက်လှုပ်ဆောင်နေတဲ့အကြောင်းမက်ဒရူကဖာပြပိုးတဲ့တဲ့ရင်ကိုကုညာဝင်းအောင်တင်ပြထားပါတယ
်။ဗာဂနာကျေးဇာတပ်ရဲ့ခေါင်းဆောင်နဲ့ဒီတပ်ဖွဲ့ရဲ့မြန်တဖုံးဟာပရီဂိုရှင်မဲ့ဖြစ်ပါတယ်။2014မှာဒီကျေးဇာတပ်ကိုလူအများအများနဲ့စတင်ဖွဲ့စည်းခြင်းကစလို့ယူကရိန်းရဲ့အရှေ့အလယ်ပိုင်းစတဲ့ဒေသတွေမှာရုရှားအကျိုးစီးပွားအတွက်ကာကွယ်တိုက်ခိုက်လာခဲ့ကြတာပါ။ဂျွန်လက်ဂနာဟာသတင်းတနာလုပ်နေတဲ့သတင်းတောက်တူဖြစ်ပါတယ
် We saw a lot of close cooperation with the Ministry of Defense
ဒီကျေးဇာတပ်ကရုရှားကာကွယ်ဝင်ကြီးဌာနနဲ့ရောယူကရိန်းနဲ့ဆီးရီးယားမှာရှိတဲ့အခြားရုရှားအစိုးရအဖွဲ့အစည်းတွေနဲ့ပါအနီးကပ်လက်တွဲလှုပ်ဆောင်ခဲ့တာ
ပါဘာဂနာရဲ့စစ်စင်ရေးကိုအာဖရိကမှာစတင်ခဲ့တာပါ2019ခုနှစ်ကုန်ပိုင်းမှာတော့အာဖရိကနိုင်ငံတွေထဲမှာဘာဂနာရုံးွယ်ပေါင်း20အထိဖြစ်လာပါတယ်အာဖရိကအရသားတွေကိုတပ်ဖြတ်ခဲ့တဲ့စစ်ရာဇဝတ်မှုတွေကဘာဂနာရဲ့လက်ချက်ဆိုတာနောက်ပိုင်းမှာပေါ်လာပါတယ
် Once you were getting to these places in sub-Saharan Africa
Africa တိုက်အရှေ့အနောက်ဘဟုရဲ့တောင်ပိုင်းနိုင်ငံတွေကိုရောက်သွားတဲ့အခါရုရှားကိုကူစားပြုလာဆိုလို့ Yevgeny Prigozhin ရဲ့တပ်ဖွဲ့ကလွဲပြီးတော့တခြားဘယ်အဖွဲ့မှမရှိပါဘူး Prigozhin နဲ့ Wagner တပ်ဆိုတာကလည်းအာဖရိကတွေကအဲ့ဒီနိုင်ငံတွေမှာရုရှားရဲ့အမျိုးသားအကျိုးစီးပွားအတွက်သာလှုပ်ဆောင်နေတာပ
ါဒါပေမဲ့2023ဇွန်လတည်းရုရှားအစိုးရနဲ့ precaution တို့ရဲ့ဆက်ဆံရေးအဆုံးသတ်ခဲ့ပြီးနောက်သူဦးဆောင်ပြီးရုရှားအာဏာပိုင်တွေကိုပုံကံမှုတရလုပ်ခဲ့ပါတယ်။နောက်နှစ်လအကြာမှာတော့လင်းရင်ပြတ်ကျပြီး precaution တည်ဆုံးခဲ့တာပါ။ဒါကသူ့ကိုရည်ရွယ်ချက်ရှိရှိနဲ့တတ်ခဲ့တာလို့အကဲခတ်တချို့ကမြင်ပါတယ်။အဲ့ဒီအချိန်ကစလို့ဗာဂနာတပ်ဖွဲ့ဝင်တွေကိုရုရှားစစ်တပ်တဲ့သူတွင်းလာခဲ့တာပါ။ဘာရာဗနော့ဖ်ဟာရုရှားသတင်းတောက်တူဖြစ်ပါတယ
်။ напротяжении последних полутора лет мы видим растаскивание.
ပြီးခဲ့တဲ့နှစ်ကစလို့ပရီဂိုရှင်ရဲ့တပ်တွေကိုခွဲထုတ်လိုက်ပြီးအဖွဲ့အစည်းအမျိုးမျိုးအောက်မှတွတ်သွင်းခဲ့တာပါ။တချို့တွေကကာကွယ်ရေးဝန်ကြီးဌာနအောက်တချို့ကတော့ရုရှားအမျိုးသားလုံခြုံရေးတပ်ဖွဲ့အောက်ပို့လိုက်ပါတယ်။တချို့ကြပြန်တော့ချေချင်ညာရဲ့အာခမတ်အထူးတပ်ဖွဲ့တွေစသဖြင့်ထည့်လိုက်ပါတယ
်။ဒီအပြောင်းလဲတွေဟာဘာဂနာတပ်ဖွဲ့ထဲမှာလည်းပါနေတဲ့ GRU ခေါ်ရုရှားရဲ့စစ်ထောက်လှမ်းရေးတွေကိုပြန်လည်စောင့်ကြည့်ထိန်းចောင်းလိုတဲ့သဘောလို့ယူကရိန်းအမျိုးသမီးနိုင်ငံရေးအကဲခတ်ကူချန်ရန်ကိုကရှုမြင်ပါတယ
် From the very beginning till now it was under the command of
သူတို့ကဟိုးဝင်ကလေးကနေအခုချိန်ထိ GRU ရဲ့အမိတ်ပေးမှုအောက်မှာရှိလာခဲ့တာဆိုတော့ရုရှားပင်မတက်ထဲလာပေါင်းထည့်လိုက်ချိန်မှာသူတို့ဖွဲ့ရဲ့လှုပ်ရှားမှုနဲ့တာဝန်ခံမှုအပိုင်းတွေကဘာမှပြောင်းလဲလို့ရနိုင်မှာမဟုတ်ပါဘူး
ဗာဂနာတပ်ကယူကရိန်းမှာတရားဝင်သွားတိုက်တာမရှိတော့ပေမဲ့တပ်ဖွဲ့ဝင်ဟောင်းတွေသွားတိုက်နေတာမျိုးတော့ရှိနေသေးပါဒီလိုပြည်ပခတွေကဒီဘက်ရောက်ရုရှားကျေးဇာတွေရဲ့အနာဂတ်ကိုအဆုံးဖြတ်ပေးလာတော့မှာပါရုရှားသတင်းတော့ဗာရာဗနော့ဖ်ကခုလိုမြင်ပါတယ
်ရုရှားကဝတ်စီပေးဝတ်စ်အဂရုံးနီးချလဝိချ်ကီရီဆူ့စ
်ခုလိုစီးပြည်ပခနဲ့ဝေးသွားတဲ့အခါစစ်ပွဲအတွေ့အကြုံတွေရှိခဲ့တဲ့စစ်ပြန်စစ်မှုထမ်းဟောင်းတွေကိုအခြားနေရာတွေမှာပြန်သုံးနိုင်ဖို့ရုရှားအစိုးရအတွက်လူသားအရင်းမြစ်ကြီးတစ်ခုရရှိနိုင်မှာပေါ့ခင်ဗျာ
view တောက်ကြမနက်ခင်ပထမပိုင်းစီစဉ်တွေကိုဒီမှာပဲရန်နာပြစီခင်ဗျာဒုတိယပိုင်းစီစဉ်တွေကိုလူလူမိတ်ဆွေရုပ်တံ line နဲ့ Facebook YouTube တို့ကနေတိုက်ရနားဆင်ကြည့်ရှုနိုင်ကြပါလေခင်ဗျာ
View American တဲ့ရဲ့ရုပ်တံနဲ့ Radio အစီအစဉ်တွေကိုနေ့စဉ် American ပြည်အောင်စု Washington မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ် View American မနက်6:00နာရီကနေ6:00နာရီခွဲအစီအစဉ်ကို line တိုမီတာ25 32နဲ့40 View ညချင်းည9:00နာရီကနေ10:00နာရီအထိအစီအစဉ်ကိုတော့ဟိုင်းဒိုမီတာ1925နဲ့30ပထမပိုင်းနာရီဝက်နဲ့စနေတနင်္ဂနွေတွေမှာထက်တိုးလိုင်းလက်မီတာ190ကနေထုတ်လွှင့်ပေးနေပါတယ်။ရုပ်သံနဲ့ရေဒီယိုအစီအစဉ်အားလုံးကို လူမှုမိတ်ဆွေရုပ်သံလိုင်း VOA မြန်မာပိုင်းဝက်ဘ်ဆာမျက်နှာနဲ့ Facebook နဲ့ YouTube လူမှုကွန်ရက်ဆာမျက်နှာတွေမှာနားဆင်ကြည့်ရှုနိုင်ပါတယ်။မှန်ကန်တဲ့သတင်းတွေကို VOA ကတင်ဆက်ပေးနေပါတယ်ရှင
်။မင်္ဂလာမနက်ခင်းပါခင်ဗျာ VOA American တန်ရဲ့2024ခုနှစ်ဒီဇင်ဘာလ23ရက်တောက်ချာမနက်ခင်းအစီအစဉ်တွေကိုမနက်9နာရီအထိဆက်လက်ထုတ်လွှင့်ပေးနေပါတယ်။အခုဒုတိယပိုင်းမိနစ်30မှာတော့တောက်ချာနေတိုင်းတင်ဆက်ပေးနေကြဦးအောင်ခင်းရဲ့မြမအရေးသုံးသက်ချက်တိုင်းရင်းသတင်းလောကကျမ်းမာရေးစတဲ့အပတ်စဉ်ကဏ္ဍတွေကိုစတိုက်တင်ဆက်သွားပါမယ်။ခုရင်ဆုံးဦးအောင်ခင်းရဲ့မြမအရေးသုံးသက်ချက်အစီအစဉ်မှာလူဦးဒေါ်လာရေးမှာလက်နက်ကင်ကြတဲ့လူငယ်အများပြားကိုတိုင်းရင်းသားတပ်ဖွဲ့တွေကတင်နန်းပေးပြီးတော့မဟာမိတ်ကွန်ရက်တီထောင်နိုင်တာကြောင့်စစ်ကောင်စီတပ်တွေအရေးနိုင်တာမျိုးနဲ့ကြုံရပါတယ်။ပူပိုင်းစုံမှာအညာကွန်ရက်ပေါ်လာဖို့အလားအလာရှိနေတဲ့ကြောင့်ဦးအောင်ခင်ကတင်ပြထားပါတယ
်အာနာသိန်းနဲ့အကြံဖက်စစ်တပ်ကိုအမြင့်ဖြတ်ရေးဟာဗမာနဲ့တိုင်းရင်းသားလက်နက်ကိုင်အင်အားစုတွေရဲ့ဘုံရီမှန်းချက်ဖြစ်ပါတယ်ဒီရီမှန်းချက်ကိုအကောင်အထည်ဖော်ဖို့အတွက်ဗမာလူငယ်အများအပြားတိုင်းရင်းသားတပ်ဖွဲ့တွေစီမှာစစ်တင်တန်းတက်ခါစစ်ရေးအတွေ့အကြုံရယူပြီးစစ်ကောင်စီတပ်ကိုတိုက်ခိုက်ချေမှုန်းနေတာဟာຫນွေဥတော်လိုင်းဖြစ်ပါလေစစ်တပ်ကိုအမြင့်ပြတ်ဖို့အတွက်လက်နက်ကင်ရင်တဲ့ဗမာလူငယ်တွေတိုင်းရင်းသားတပ်ဖွဲ့တွေကိုအကူအညီတောင်းရပါတယ်ဥပမာဗမာပြည်သူ့လွတ်မြောက်ရေးတပ်တော် BPL ကို KNU ရဲ့ကရင်တပ်မဟာ9နယ်မြေမှာတည်ဆောင်စဉ်ကအာရက်ခတပ်တော်ကစစ်တင်နှံပေးပါတယ်ဗမာပြည်သူကိုကာဝယ်ပြီးဗမာပြည်နယ်တည်ဆောင်လို့တဲ့ BPL ဟာကိုကန်တပ်ဖွဲ့မှာစစ်တင်တဲ့တင်းတင်းဒီပါတက်ပြီးကိုကန်တပ်မဟာ611မှာတိုက်ပွဲဝင်ပါတယ်ဘက်ခပတပ်ဖွဲ့ဖြစ်တဲ့ပြည်သူ့လူမျိုးရေးတပ် BLA ကလည်းတပ်မဟာ611မှာပါဝင်ပါတယ်သူတို့အပြင်ကရင်နီအမျိုးသားကာကွယ်ရေးတပ် KNDF နဲ့ဘုန်းကားဦးဆောင်တဲ့ BNRA တပ်ဖွဲ့တွေလည်းပါဝင်ကြောင်းနိုဝင်ဘာလ6ရက်နေ့ထုတန်လွင်ခဲ့မှာပေါ်ပြပါတယ်ကိုကန်တပ်မဟာ611ရဲ့ထူးခြားချက်ကတော့တပ်ဖွဲ့ဝင်တွေဟာ MNDAA ကိုကန်တပ်တော်ရဲ့ယူနီဖောင်းကိုဝတ်ဆင်ရပြီး MNDAA ဒစိမ့်နဲ့မိမိမိခင်တရင်ရဲ့ဒစိမ့်ကိုပူးတွဲတပ်ဆင်ခွင့်ရတာပဲဖြစ်ပါတယ်။ဒီတပ်ဖွဲ့တွေပါဝင်တဲ့တပ်မဟာ611ဟာကွန်လုံဗျူဟာနဲ့လာရှုံမျိုးသိမ်းတိုက်ပွဲတွေမှာအထင်ရှားပါဝင်ခဲ့ပါတယ်။အခုတော့ BBLA တပ်ဖွဲ့ဟာအညာဒေသကိုရွှေပြောင်းအခြေဆိုင်မှာမို့ဒေသခံတပ်ဖွဲ့တွေနဲ့ပူးပေါင်းဆောင်ရွက်ရေးအဆင်ပြေပါမလားလို့စိုးရိမ်မှုတွေရှိလာပါတယ်။စကိုင်းမကွေးနဲ့မန္တလေးက PDF တွေရှိရာဒေသကိုအမှတ်၁စစ်ဒေသလို့ NUG ကသတ်မှတ်ထားပြီးစစ်ဒေသမူအဖြစ် KIA စစ်ဦးစီးချုပ်ကိုအသိအမှတ်ပြုထားပါတယ်။ BBLA တပ်ဟာ NUG အစိုးရလက်အောက်ကမဟုတ်ပေမဲ့ဒေသခံတပ်ဖွဲ့အားလုံးနဲ့ပူပေါင်းဆောင်ရွက်သွားမယ်လို့ PPLA ကုကဲရေးမှုမောင်ဆောင်ခါကပြောထားပါတယ်။အညာဒေသမှာတိုင်းရင်းသားလက်နက်ကိုင်နဲ့ PDF ပူပေါင်းတပ်ဖွဲ့တွေကစကားစတပ်ကိုတိုက်ခိုက်တာများပြီးဒေသခံအချင်းချင်းအကြတိုက်ပွဲဖြစ်တာရှားပါပါတယ်။စကိုင်းတိုင်းကဗန်းပေါက်နဲ့ဟိုမလီမြို့နယ်တွေမှာသာ SNA ရှမ်းနီတပ်နဲ့တွန်လိုင်းရဲ့အင်အားစုတွေအကြတိုက်ပွဲဖြစ်ပွားတာရှိတယ်လို့ညမှာ9ရက်နေ့ထုတ် BNI Peace Monitor မှာပေါ်ပြပါတယ် PPLA ဗမာပြည်သူ့လွတ်မြောက်ရေးတပ်ဟာတုံးညင်အောင်မဟာမိတ်ရဲ့တက်တုံညာ2980စစ်စင်ရေးမှာပူးပေါင်းပါဝင်ခဲ့တယ်လို့ KNU ရဲ့ပူးတွဲစစ်စင်ရေးကုကဲမှုအောက်မှာလည်းပူးပေါင်းတိုက်ပွဲဝင်ခဲ့တဲ့အတွေ့အကြုံရင့်နဲ့တပ်ဖွဲ့ဖြစ်ပါတယ် NUG လက်အောက်ကမဟုတ်တဲ့ဘူနဂါဦးဆောင်နဲ့PNRA အမျိုးသားတော်လှန်ရေးတပ်တော်နဲ့မောင်ဆောင်ခဦးဆောင်နဲ့ BPLA တပ်ဟာမဟာမိတ်ဆက်ဆံရေးရှိတယ်လို့ဆိုပါတယ်။တုံးညင်အောင်မဟာမိတ်ရဲ့ဗျူဟာကိုကိုရေးအောက်မှာဗမာဓနုကရင်နီစတာတွေပါဝင်လာမှုဘာသာစကားမျိုးစုံပြောတဲ့မဟာမိတ်ဖြစ်နေပြီလို့ David Matheson ကနိုဝင်ဘာ1ရက်နေ့ထုတ်အေယာဝတီစာဆောင်မှာတင်ပြထားပါတယ်။ဒီမဟာမိတ်ပုံစံဟာအတာကျက်ဖြစ်ပါတယ်တဲ့။ဘာသာစုံမဟာမိတ်တပ်ဖွဲ့တွေဟာသူတို့ကိုသူတို့ဗဟိုချုပ်ကင်မှုအောက်မှာစစ်တပ်အဖြစ်မမြင်ကြဘဲဒေသအလိုက်အစီအစဉ်နဲ့အကျိုးစီးပွားအမျိုးမျိုးရှိတဲ့မဟာမိတ်အဖြစ်ခံယူထားပါတယ်။ ဒါကြောင့်စစ်တင်တန်းတက်မှုအထောက်အပံ့ရယူမှုနဲ့လက်နက်ခဲယံရယူမှုကိုတံပိုးထားပြီးမိမိကိုမိမိမဟာမိတ်ထဲကဂွင်းဆက်တစ်ခုအဖြစ်ပူးပေါင်းဆောင်ရွက်ပါတယ်ဗမာတပ်ဖွဲ့ကိုကိုကန်တပ်ကတင်တန်းပေးလက်ကျင်ပြီးစစ်စင်တာမျိုးဟာအရင်ကစိတ်ကူးလို့တောင်မဖြစ်နိုင်တဲ့ကိစ္စပါပဲကိုနကားဦးဆောင်ရဲ့ပလဲမြို့သိန်းတိုက်ပွဲမှာမြို့ကို၄ရက်ကြာစီးနှင်းပြီးမှဆုတ်ပေးလိုက်ရတဲ့ဖြစ်ရပ်ကို CDM စစ်တီဆွဲတော်ဆိုမှုကနိုဝင်ဘာ၁၉ရက်နေ့ထုတ်အေယာဝတီစာဆောင်မှာတင်ပြထားပါတယ်။အညာမြေပြန့်စစ်စင်ရေးမှာစူးစိမှုအကောင်ပြီးဗျူဟာမြောက်တိုက်နိုင်မှသာအောင်မြင်နိုင်မယ်လို့ဆိုပါတယ်။လူလက်နဲ့ခရံရိတ်ကလုံလောက်တဲ့ပမာဏရှိဖို့လိုပါတယ်တဲ့။ပလဲတိုက်ပွဲမှာချီမလုံလောက်လို့ဆုတ်ရတယ်လို့ဆိုတာဟာအစကတည်းကတွက်ချက်မထားတာကိုပြတ်တာတာဖြစ်တယ်လို့ဆိုပါတယ်။စကိုင်းတိုင်းတောင်ပိုင်းကတော်လိုင်းရေးချက်ဖွဲ့တွေဟာဖြတ်ကျောက်တိုက်ခိုက်တဲ့ပျောက်ကြားစစ်ကိုပြီးပြင်းစွာဆင်နွှဲဖို့သာအခြေအနေရှိတယ်လို့စစ်တီဟောင်းဆွေတော်ကဆိုပါတယ်။အညာဒေသဖြစ်တဲ့စကိုင်းမန္တလေးနဲ့မကွေးတိုင်းဟာပုံကမှုခွန်ရဲ့ကင်းမဲ့နေတဲ့ဒေသဖြစ်တယ်လို့ဒေးဗစ်မက်ဒီဆင်ကဆိုပါတယ်။လက်နဲ့ကင်အုပ်စုတွေအများအပြားရှိပေမဲ့စနစ်တကျရှိတာမဟုတ်ပါဘူးတဲ့လက်နဲ့ကင်တွေထိရောက်စွာပူးပေါင်းဆောင်ရွက်ရမှာလိုအပ်တဲ့ကွန်ရက်ကို NUG အစိုးရကမတည်ဆောက်နိုင်သေးပါဘူးရေချေစီမံမှုလက်ကျင့်မှုထောက်ပံ့မှုခေါင်းဆောင်မှုစတာတွေလည်းမရှိသေးပါဘူးဒါပေမဲ့ကွန်ရက်အတွေ့အကြုံရှိတဲ့ဗမာတပ်ဖွဲ့တွေဝင်ရောက်သွားရင်တော့ဗမာတပ်ဖွဲ့တွေအကြာအညာကွန်ရက်ပေါ်ထွက်လာနိုင်မယ်လို့မက်ဒီဆင်ကသုံးသပ်ထားပါတယ်ခင်ဗျာ
။ဘာစင်ဒစပင်းကြဥအောင်ခင်ရဲ့မြမရေးသုံးသပ်ချက်စီစဉ်ကိုကြည့်ရှုနားဆင်ကြရတာပါ။ခုတစ်ခါတော့ကိုဝင်းမင်းဒစပင်းကြကျမ်းမာရေးစီစဉ်ကိုအလှည့်ပေးရအောင်ပါ။အမေရိကန်နိုင်ငံတဲ့တင်သွင်းလာတဲ့အသင်းစားစားတောက်ကုန်တွေမှာအန္တရာယ်ရှိတဲ့ပစ္စည်းတွေပါမပါပုံမှန်စစ်ဆေးလို့မရှိသေးဘူးလို့အာဟာရပညာရှင်တွေကပြောပါတယ်။ဒီအန္တရာယ်ပစ္စည်းတွေပါမပါဘယ်လိုသိနိုင်ပါသလဲ။အစာအာဟာရဆိုင်ရာပါမောက်ခဒေါက်တာခင်မောင်ချူကိုဝင်းမင်းကမေးထားပါတယ
်ဟုတ်ကဲ့ပမောက္ခဒေါက်တာခင်မကျော်ခင်ဗျာကျွန်တော်တို့မြန်မာနိုင်ငံကနေအမေရိကန်ကိုတရားမဝင်ဝင်လာတဲ့အသင်စားကုန်ဆိုင်ရာသတိပေးချက်ထွက်လာပြီးမှစားသုံးသူတွေဘလို့စားတဲ့သတိထားတင်တာတွေနဲ့ဒီစားကုန်ဆိုင်ရာအန္တရာယ်ရှိနိုင်တာတွေကိုပြီးခဲ့တဲ့ပတ်တွေကပြောပြီးမှနောက်ထပ်အန္တရာယ်ရှိနေတာအတွက်ဒီစစ်ဆေးထုတ်ပြန်မှုတွေကိုဒီတစ်ပတ်ဆက်ပြောမှာမို့အခုအမေရိကန် FDA ပေါ့နော်ဒီစားသောက်ကုန်တွေနဲ့ပတ်သက်ပြီးစစ်ဆေးထုတ်ပြန်လေးရှိတဲ့ဘက်ကလုပ်လင့်ရှိတဲ့အနေအထားကနေစရှင်းပြပေးပါလားဆရာမရေ
ဒီ FDA ကနေပြီးတော့ဒီအစားအသောက်တွေကအန္တရာယ်ရှိစေတဲ့အစားအသောက်တွေအထက်မှာပါတဲ့ ingredients တွေကအန္တရာယ်ဖြစ်စေနိုင်တဲ့အစားအသောက်တွေပြီးလို့ရှိရင်ကျန်တဲ့ hazard တွေရှိသေးရဲ့လေ physical hazard တို့ chemical hazard တို့ biological အရာအထက်မှာဟိုတန်တိုတန်ဆာပါလာလာလာတွားကြထိုးတဲ့သစ္စာအပိုင်းစာတွေပါလာလာလာဟိုလက်ကနေဖြတ်တဲ့ plastic စာတွေပါလာလက်သေးစာတွေပါလာလာလာစပင်းကြီးပါလာလာလာအစားရှိတဲ့ဖြင့်အကြောက်ခဲတို့အုန်ကြီးခဲတို့ဘာတွေပါလာလာလဲအစားရှိတဲ့ဖြင့်ဒီလို hazard မျိုးစုံရှိသေးတယ်
ဒီအန္တရာယ်ရှိစေနိုင်တဲ့အရာတွေပေါ့ဆရာမနော
်ဟုတ်ကဲ့ရှင်အဲနောက်ပြီးတော့အဲ့လိုခုနလေးမျိုးပေါ့နော်အန္တရာယ်ဒါတွေကရုပ်ပိုင်းဆိုင်ရာ physical hazard chemical hazard ကြောင့်ပုဒ်သက်ဆေးပေါင်းသက်ဆေးတွေကျွင်းကြံနေအများကြီးရှိနေတာလားအဲခုနမလိုလားတဲ့ဓာတုတွေပေါ့နော်ကြီးမြန်ဆေးတွေကျွေးထားတဲ့ hormone တွေကျွေးထားတဲ့အဲ့လို chemical hazard တွေရှိနေတာလားအဲနောက်တစ်ခုကကျတော့ metal toxic တွေပေါ့ဟိုစတိကွေတွေနဲ့တိုက်လိုက်လို့စတိကွေအစတွေအထဲပါလာတာလားဒါမှမဟုတ်ကံဘူးတွေကိုဖောက်လိုက်တဲ့အချိန်မှာကံဘူးတွေရလွင့်သွားတဲ့တံဖြူစာလေးရအစထဲမှာပါလာတာလားအစရှိပြီအစရှိပြီ
ဟုတ်ကဲ့ဆရာမအဲ့ဒီတော့ဒီလိုအနေရရှိတာကို FDA ပေါ့နော်ဒီ American အစားအသောက်နဲ့ဆေးပါကုကေဌာနကစစ်ဆေးထုတ်ပြန်တာမျိုးကိုဘယ်လိုအခြေအနေမျိုးမှာလုပ်လို့ရှိလဲဆရာမ
ဟုတ်ကဲ့ရှင်ဥမာကျွန်တော်တို့တင်နန်းမှာဆိုအမြဲပြောတဲ့ဒီပြင်ဆင်တဲ့သူကလက်မှာအနာရှိတော့သူက plaster bandage ကိုပတ်ထားတာအဲ့ bandage ကြီးနဲ့ခါဆွဲပွဲပြင်ပစ်လိုက်တဲ့အချိန်မှာခါဆွဲပတ်ထဲကို bandage ကြီးကကျသွားတော့ခါဆွဲအယောင်နဲ့ညိုတိုတိုလေးနဲ့ဟိုလက်အနာကတ်ထားတဲ့ဟို plaster bandage အယောင်ကြီးကအတူတူဖြစ်တော့စားလိုက်တဲ့ consumer အဲ့ဒီမှာပြဿနာတက်တော့အဲချက်ချင်း FDA အကြောင်းကြားဒီ food recall ဖြစ်ဒါတကယ်ပေါ့နော်ဆိုအဲ့တော့အဲ့လို hazard တွေပါလို့ဟို customer စားသုံးသူကနေပြီးတော့တခုခုဖြစ်လို့တခုခုအန္တရာယ်ရှိသွားလို့တွေ့လိုက်လို့တိုင်ပြီးဆိုတော့မှအဲ့အဲ့တော့မှ FDA ကနေပြီးတော့ဒီဟာဒီအစားအသောက်တွေအကုန်လုံးကိုဘလောက်ပဲရှိရှိဘလောက်ပဲမီလီယံနဲ့ဘီလီယံနဲ့ချီပြီးတန်တန်ချက်ချင်း recall on the immediately မနာမသိပဲချက်ချင်း recall ပြန်ခေါ်ပေါ့နော
်ဟုတ်ကဲ့ဆရာမအဲ့ဒီတော့ဒီ American FDA ဘက်ကတော့စားသုံးသူတွေတိုင်လာတာမျိုးမရှိသေးလို့ဒီ NRC ပစ္စည်းပါမပါတာမပြောသေးဘူးပေါ့နော
်ဟုတ်ကဲ့
ဒါပေမဲ့မြန်မာ FDA ဘက်ကတော့စစ်ဆေးပြီးခွင့်ပြုချက်ကတော့ရှိတယ်လို့ပြောလာတာပေါ့ရောဘလို့အကြံပြုခြင်းလဲဆက်မိုင်
းအော်ဟုတ်ကဲ့ရှင်အဲ့တော့အစားအသောက်မှာမြန်မာပြည်က FDA ကနေပြီးတော့အဲခွင့်ပြုထားတဲ့အမှတ်အသားရှိတယ်ဆိုလို့ရှင်တော့ FDA ဆိုတော့သူစီးမင်းစည်းကမ်းနေတော့သူလိုက်နာပြီးတော့စစ်ဆေးထားမှာပဲလေစစ်ဆေးပြီးတော့အဲ့ဒါဒီအရာထုတ်လုပ်သူအဲ့ဒီသူတွေကလည်းတကယ်ကိုမြန်မာပြည်က FDA ကတင်ပေးထားတဲ့စီးမင်းစည်းကမ်းကိုတကယ်လိုက်နာပြီးတော့အဲ့ဒီအတိုင်းတကယ်ထုတ်ထားလို့ရထားတဲ့အသိအမှတ်ပြု FDA approve ဆိုတဲ့ဟာမျိုးလေးဆိုရင်စားသုံးသူတွေအနေနဲ့ကတော့ယုံကြည်စိတ်ချစွာနဲ့စားသုံးလို့ပါတယ်အဲ့တော့အခုစားလိုက်တဲ့အချိန်ကျတော့မှတခုခု foodborne illness တခုခုဖြစ်တယ်ဆိုရင်တော့နောက်ပြန်ပြီးတော့ FDA အသိအမှတ်ပြုထားတဲ့အစားအသောက်တွေကတကယ် FDA အသိအမှတ်ပြုထားတာလားဒါမှမဟုတ်လို့ရှင် for show ပြုထုတ်တာလားဒါမှမဟုတ်လို့ရှင်ရောင်းကောင်းပြီးနာမည်ရလာတဲ့အတွက် FDA အမြန်အမြန်လုတ်လိုက်တာလားအဲ့လိုမျိုးပေါ့နော်ဖြစ်နိုင်ကြတွေကတော့အများကြီးရှိတာပေါ့ဒါကြောင့်မလို့တချို့တွေကတော့ဟာမြန်မာ FDA က American FDA မှ Euro FDA မှဘာပဲပြောပြော FDA ရဲ့စီးမင်းစည်းကမ်းတွေကတော့အကုန်လုံးကချက်မှတ်ထားတာတွေကအတူတူပဲလိုက်နာရမှာပဲကြွာသွားကြတာဒါကြောင့်မို့လို့မြန်မာပြည်က FDA ဆိုပြီးတော့အထင်လည်းမသေးပါနဲ့အဲ့တော့အဓိကကချက်မှတ်ထားတာတော့အတူတူပဲလိုက်နာတဲ့သူကမလိုက်နာဘဲနဲ့ရွှေရွှေပေါ်ပေါ်နဲ့လှုပ်ပြီးထုတ်တယ်ဆိုရင်တော့အဲ့ဒီထုတ်လို့သူအသိဆုံးပဲ
ဟုတ်ကဲ့ဆရာမအဲ့တော့အခုလိုအချိန်မှာမြန်မာစားသုံးသူတွေကိုဘယ်လိုဆက်အကြံပြုချင်လဲဆရာမလေ
းအခုကျွန်တော်တို့သတင်းအချက်လက်အမှန်တွေကိုဒါပညာရှင်တွေသူတေသနာတွေးရှိချက်တွေရလာတဲ့အဖြေအနေနဲ့တရားပြောပြပေးထားတယ်အဲ့တော့စားသုံးသူတွေကမပြင်းပါနဲ့စားဖတ်မပြင်းပါနဲ့ကိုစားတဲ့အစားအသောက်ကိုတိတိကျကျစားဖို့ဖတ်ပါနောက်တစ်ခုကအများကြီးလည်းမစားနဲ့ပေါ့နော်ကြိုက်လို့ဆိုပြီးတော့ဟိုကျွန်တော်တို့မြန်မာအစားအစာတွေကလည်းအစီတွေအချိုတွေအငံတွေပါမှအရသာရှိတော့အဲ့ဒါတွေကအကုန်ပါတာ哦အဲ့တော့ဒါတွေကလည်းအာဟာရတန်ဖိုးအရာတကယ်တွတ်ချက်ကြည့်လို့ရှိရင်တော်တော်လေးမှကိုကျွန်တော်တို့ကျန်းမာရေးနဲ့ညီညွတ်အောင်စားတော့နေထိုင်နေနဲ့ပြန်ရှင်လို့ရှိရင်တော်တော်စီးမြင်စည်းကမ်းနဲ့စားရမယ့်အခြေအနေမှာရှိပါတယ်အဲ့တော့ကိုမြမရိုးရအစားအစာလေးတွေကိုလုံးလုံးလို့စားခြင်းရင်အဲမေလာအောင်မှတလားလောက်ကြာမှတစ်ခါစားပေါ့တစ်ခါစားရင်လည်းအဝါကြီးမစားဘဲနဲ့နည်းနည်းစားပေါ့နော်ဒါမျိုးလေးတွေဆိုလို့ရှိရင်တော့အနေရကင်းပါတယ်ပေါ့
ဟုတ်ကဲ့ဆရာမနောက်ထပ်ရောမြမစားသုံးသူတွေအတွက်ဘာထက်အကြံပြုခြင်းတွေလဲဆရာမ
အဲ့တော့ကျမတို့မြန်မာပြည်ကအစားအသောက်တွေကစားလို့လည်းကောင်းတယ်အရသာလည်းရှိတယ်တော်တယ်ပဲခုန food safety ကအနေနဲ့မကင်းတော့ဘူးဆိုလို့ရှိရင်အဟာရကလည်းဘယ်လိုမှမရနိုင်တော့ဘူးဒါကြောင့်မို့လို့အဟာရမရဘူးဆိုရင်စားရင်ဘိုက်တော့တင်းသွားမယ်ခန္ဓာကိုယ်ဖွဲ့စည်းမှု system အားလုံးကိုအထောက်အကူပြုမယ်အဟာရအစစ်အမှန်တော့ရမှာမဟုတ်တော့ဘူးပေါ့နော်ဒါကြောင့်မို့လို့ safety ဖြစ်လားမဖြစ်လားအနေနဲ့ကင်းလားမကင်းလားဟာအဓိကကြပါတယ်လို့နော
်ဟုတ်ကဲ့ဆရာမအဲ့တော့နောက်ဆုံးရောကျွန်တော်မေးမိတဲ့တခြားအရေးကြီးတာကိုပြောဖို့ရှိရမလားဆင်မ
။ဟုတ်ကဲ့ရှင်။အဲ့တော့ကျမတို့ကခုန food safety ဆိုတဲ့ energy နဲ့အစားအစာတွေကိုဟိုအဲ့ဒီခေါင်းစဉ်ရဲ့အောက်မှာအမြဲတမ်းပါတာကနောက်ထပ် C တစ်ခုရှိပါသေးတယ်။အဲ့တော့ကျမတို့ခန္ဓာကိုယ်ကြီးတနည်းအသက်ရှင်တုန်ထန်ဖို့အတွက် acid debt ဆိုတာလိုတယ်ပေါ့နော်။ဒါပေမဲ့ကျမတို့လိုတဲ့ acid debt ဆိုတာမပြည့်ဝစီပေါ့။မိုနိုနဲ့ပေါလီအန်ဆာဂျူရိတ်တက်ဖက်ဒီကောင်လေးကကျတော့အသီးနှံလေးစားမယ်ရေပဲစီတို့လိုတန်လွင်စီတို့လိုဒီမုံငင်းကန်နိုလာအော်ရဲ့မုံငင်းစီတို့လိုအထောပတ်ဒီတို့လိုဟာမျိုးစားရင်ရမယ်အနေကြာစီပေါ့နော်ဒါပေမဲ့ပြည့်ဝစီတွေအများကြီးနဲ့ပါနေတဲ့အစားအသောက်တွေပေါ့နော်အဲ့တော့စစောကခုနဒီ safety ဆိုပြောတဲ့ energy နဲ့အစားအသောက်တွေကို label အညွန်စားတက်တဲ့နေရာမှာ3နဲ့ C ကိုစနစ်တကျဖော်ပြပေးဖို့အရေးကြီးပါတယ်လို့အဲ့ဒီ C ကလည်း safety ဖြစ်လားမဖြစ်ဘူးလား energy ကင်းလားမကင်းလားဆိုတာကိုဥမာ transfer ပေါ့နမူနာပေးရရင် transfer လို့ပြောရဲဒီအသွင်ပြောင်းစီဆိုရင် 0 ဖြစ်နေရမယ်အစားအသောက်တွေမှာမပါရဘူးအဲဒါမျိုးပေါ့နော်ပါတယ်ဆိုလို့ရှိရင်အဲသူက safety အရာ regulation စီးမင်းစည်းကမ်းမှာသွားပြီးတော့ထိနေတယ်။ဒါကြောင့်မို့လို့ဒါ C လေးကိုလည်းဂယူဆိုင်စေခြင်းနဲ့ဘာဖြစ်လို့လဲဆိုတော့ကျမတို့မြန်မာလူမျိုးတွေက C မပါဘဲနဲ့စားတတ်တာတော်တော်ရှားတယ်။အဲ့တော့အခုအစားအသောက်တွေမှာအခု package တွေ package နဲ့လာတဲ့အစားအသောက်တွေမှာC ပါတာလည်းတော်တော်များတာကျမတွေ့ရတယ်နော်။အဲ့တော့အဲ့ဒါလေးကိုလည်းဂယူဆိုင်စေခြင်းပါတယ်လို့
ဟုတ်ကဲ့ကျေးဇူးများကြီးတင်ပါတယ်ဆရာ
VOA စီစဉ်တွေကိုရေဒီယိုရုံးမြင်တန်းကြားတို့ပြင် YouTube စာမျက်နှာကနေလည်းနားဆင်ကြည့်ရှုနိုင်ပါတယ် VOA မြန်မာဝိုင်း YouTube စာမျက်နှာလိပ်စာကတော့ youtube.com/voabemis ဖြစ်ပါတယ
် VOA စီစဉ်တွေကိုမနက်9:00နာရီအထိဆက်လက်ထုတ်လွှင့်ပေးနေပါတယ်အခုတော့အပတ်စဉ်တစ်ဆက်ပေးနေကြတိုင်းရင်းသတင်းလွှာအစီအစဉ်လှည့်ပါရခိုင်ပြည်နယ်မောင်တော်မြို့ကနခခ9စခန်းသိမ်းတိုက်ပွဲတဲ့ဗမူးကျုပ်တူပါဝင်စစ်ကောင်စီတပ်ဖွဲ့ဝင်တွေကိုအေကဖမ်းဆီးရမိထားတာဗမော်မျိုးသိန်းတိုက်ပွဲမှာဗမော်မျိုးသိန်းတိုက်ပွဲပြင်းထန်နေတဲ့အချိန်မှာတရုတ်အာဏာပိုင်တွေနဲ့ KIU KIA ဥက္ကဋ္ဌတို့တ တရုတ်နိုင်ငံကုမင်းမြို့မှာတွေ့ဆုံဆွေးနွေးနေတာစီပေးဆောင်တွေကြုံနေရတဲ့အခက်အခဲဆရာတွေကိုတိုင်းရင်းသတင်းတောက်တွေဒီတစ်ပတ်မှာတင်ဆက်ပေးထားပါပါခင်ဗျာ
ပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာကကြေဆိုပါရယ်မြန်မာနိုင်ငံတဝမ်းတိုင်းရင်းသားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်းသားတွေရဲ့အသံတွေကိုထင်ဟပ်တင်ဆက်ထားတာဖြစ်ပါရယ
်မင်္ဂလာပါကျမအမိပါနေဆက်ဒေသတိုင်းသားသတင်းနောက်တွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလွှာမှာနားဆင်ရမှာတွေကတော့ရခိုင်ပြည်မောင်တော်မြို့ကနတ်ခခငါစခန်းသိန်းတိုက်ပွဲတွေအမတ်ဆက်ငါစစ်စင်ရေးကိုကဲမှုဌာနချုပ်ကပုံမှုချုပ်သူရိန်ထွန်းအပါအဝင်စစ်ကောင်စီတပ်ဖွဲ့ဝင်တွေကိုအေအေကဖမ်းဆီးရမိထားပါတယ်။ကချင်ပြည်ကဗမော်မြို့သိန်းတိုက်ပွဲပြင်းထန်နေချိန်မှာပဲတရုတ်အာဏာပိုင်တွေနဲ့ KIO KIA ရဲ့ဥက္ကဋ္ဌဗိုလ်ချုပ်ကြီးအမ္ဘန်လာဦးဆောင်တဲ့အဖွဲ့တို့တရုတ်နိုင်ငံကုမင်းမြို့မှာတွေ့ဆုံဆွေးနွေးနေကြပါတယ်။တရင်လွှာတွေထဲမှာတော့ကချင်ပြည်ကမြจีนာနဲ့ဝိုင်းမော့ကိုရောက်နေကြတဲ့ရှမ်းစစ်ဘေးရှောင်တွေအတွက်နေထိုင်စားတောက်ရေးပိုင်းအကူအညီတွေလိုအပ်နေတဲ့အကြောင်းနားဆင်ရဖို့ရှိနေပါတယ
်။ကျမကနန်းဟောင်းမှရှင်တရင်တွေကိုကိုရောဘတ်နဲ့အတူတင်ဆက်ပေးသွားမှာပါ။ရခိုင်ပြည်မောင်တော်မြို့ကအမတ်ငါးနေချားဆောင်တပ်ဖွဲ့ခွဲနှက်ခခငါစခန်းသိန်းတိုက်ပွဲထဲအမတ်ဆက်ငါစစ်စင်ရေးကုကဲမှုဌာနချုပ်ကဗိုလ်မှူးချုပ်သူရင်ထွန်းအပါအဝင်စစ်ကောင်စီတပ်ဖွဲ့တွေကိုအရက်ခတပ်တော် AA ကဖမ်းဆီးရမိထားပါတယ်။ AA ကဖမ်းဆီးရမိတဲ့အထက်မှာဗိုလ်မှူးချုပ်သူရင်ထွန်းအပါအဝင်ကိုရီးအရာရှိဗိုလ်ကြီးဝေလင်းအောင်စစ်ကောင်စီတပ်ဖွဲ့ဝင်အမြောက်များနဲ့ RSO ARSA ARA အဖွဲ့ဝင်တွေ73ပန်းအဖြစ်ဖမ်းဆီးထားတယ်လို့ဒီဇင်ဘာလ17ရက်နေ့မှာ AA ကသတင်းထုတ်ပြန်ထားပါတယ်။ဒီစခန်းသိမ်းတိုက်ပွဲထဲစစ်ကောင်စီတပ်ဖွဲ့ဝင်အယောက်450ကျော်တည်ဆုံခဲ့ပြီးထွက်ပြေးလွမြောက်နေသူတွေလည်းရှိနေတယ်လို့ဆိုပါတယ်။ဒီဇင်ဘာလ8ရက်နေ့ကမောင်တော်မြို့ကနှခခငါသိမ်းပိုက်နိုင်ခဲ့ပြီးတဲ့နောက်မောင်တော်ဒေသတစ်ခုလုံးကိုထိန်းချုပ်ခဲ့ပြီးကြန့်ရှိနေတဲ့အမ်တောင်ကုတ်ကွာမြို့တွေကစစ်စခန်းတွေကိုဆက်လက်ထိုးစစ်ဆင်နေတယ်လို့ AA ကပြောပါတယ်။
ကချင်ပြည်ကဗမော်မြို့သိမ်းတိုက်ပွဲပြင်းထန်နေချိန်မှာပဲတရုတ်အာဏာပိုင်တွေနဲ့ကချင်လွတ်လပ်ရေးအဖွဲ့ KIO KIA ဥက္ကဋ္ဌဦးချုပ်ကြီးအင်ဘန်လာဦးဆောင်တဲ့အဖွဲ့တို့တရုတ်နိုင်ငံယူနန်ပြည်နယ်ကူမင်းမြို့မှာတွေ့ဆုံဆွေးနွေးနေပါတယ် KIO သတင်းနဲ့ပြန်ကြားရေးတာဝန်ခံဘူမူကြီးနော်ဘူးကတော့ဘာရီဆွေးနွေးမယ်ဆိုတာမသိရသေးဘူးလို့ပြောပါတယ်ဦးချုပ်ကြီးအင်ဘန်လာဒုတိယဘူချုပ်ကြီးကွန်မော်အထွေထွေတွင်းမှုဦးလနန် KIO အုပ်ချုပ်ရေးဌာနတာဝန်ခံဘူချုပ်ဇော်ရော်နဲ့အဖွဲ့ဟာဒီဇင်ဘာလ10ရက်နေ့မှာတရုတ်နိုင်ငံကိုလိုက်သွားကြတာလို့ဆိုပါတယ်တရုတ်အစိုးရဟာတိုက်ပွဲတွေရပ်ဖို့ဖြစ်အားပေးနိုင်တယ်လို့နေဆက်တီတာတည်ငင်ရေးမေရှားတတုတဲယူနိုင်ရေးနေဆက်ဂိတ်တွေပြန်ဖွင့်ရေးကိစ္စအပြင်အုံသွေးရေးအတွက်တရုတ်ကချင်နေဆက်ဂိတ်တွေပြန်ဖွင့်နိုင်ရေးကိစ္စတွေကိုဆွေးနွေးဖြစ်အားပေးနိုင်တယ်လို့ကချင်အရေးလေးလာနေသူတွေကဆိုပါတယ်
ချင်းပြည်နယ်ဟာခါမြို့အနီးချွန်ကျုံရွာကိုစစ်ကောင်စီတပ်ကဂျက်ဖိုက်တာနဲ့ပုံကျဲတက်ခိုက်လို့အသက်မပြည့်သေးတဲ့ကလေးတယောက်အပါအဝင်မိသားစု၄ယောက်သေဆုံးခဲ့ပါတယ်။ဒီဇင်ဘာလ10ရက်နေ့မနက်နံနာရီလူတွေအိတ်မောကျနေချိန်မှာစစ်ကောင်စီတပ်ကချွန်ကျုံရွာကိုနှစ်ကြိမ်ပုံကျဲတက်ခိုက်သွားတာဖြစ်ပြီးမိသားစုဝင်၄ယောက်သေဆုံးခဲ့တာဖြစ်တယ်လို့ဒေသခံတွေကပြောပါတယ်။ဒါအပြင်အိမ်တွေလည်းပျက်စီးခဲ့တယ်လို့အရသာပြည်သူ၉ယောက်လည်းထိခိုက်ဒဏ်ရာရရှိခဲ့ပါတယ်။ချွန်ကျုံရွာဟာဟာခါမြို့မရောက်ခင်မိုင်အကွာဖလန်းဟာခလန်းပေါ်မှာတည်ရှိတဲ့ရွာကြီးတွေဖြစ်ပြီးမြေပြင်တိုက်ပွဲဖြစ်ပွားတာမရှိဘဲစစ်တပ်ကအရက်သားပြည်သူတွေကိုပြစ်မှတ်ထားတိုက်ခိုက်သွားတာဖြစ်တယ်လို့တရခဏီကပြောပါတယ်
စကိုင်းတိုင်းအထက်ပိုင်းခန်းတီမြို့မှာလူငယ်တွေကိုစစ်ကောင်စီတပ်နဲ့မြို့နယ်စီမံအုပ်ချုပ်ရေးအဖွဲ့တို့ကလုံခြုံရေးအကြောင်းပြပြီးတပ်သားစုဆောင်မှုတွေဒီဇင်ဘာလပထမပတ်ကစပြီးလုပ်နေတယ်လို့ဒေသခံတွေကပြောပါတယ်ခန်းတီမြို့အဝင်အထွေအကိတ်တွေမှာဖမ်းဆီးခံရတဲ့လူငယ်အမျိုးသား10ယောက်ထက်မနည်းရှိနေပြီလို့မြို့နယ်စီမံအုပ်ချုပ်ရေးအဖွဲ့နဲ့နှိစက်သူတယောက်ကပြောပါတယ်ခန်းတီဟိုမလင်းလန်းခန်းတီနန်စီပွန်လန်းနဲ့ခန်းတီလဟဲလန်းတွေမှာအဓိကစစ်ဆီးနေပြီးခန်းတီနန်စီပွန်သွားလန်းမှာ3ယောက်ခန်းတီဟိုမလင်းလန်းမှာငယ်ရီဖန်စီခံနေရပြီးအလုံးပေါင်းအ ਨੇ စုံ10ယောက်ထက်မနည်းရှိနေပြီလို့ဆိုပါတယ်ဒီဇင်ဘာလ6ရက်နေ့ကလည်းခန်းတီမြို့က Starlink Internet ဆိုင်မှာလူငယ်10ယောက်လောက်ကိုဖန်စီသွားပြီးတယောက်ကိုကြက်သိန်း90နဲ့ရွေးခိုင်းနေတယ်လို့ခန်းတီဒေသခံအမျိုးသမီးတယောက်ကပြောပါတယ်
ထိုင်းမြန်မာနယ်စပ်တချီလိတ်မြို့လွယ်စထုံရွာကတရုတ်နိုင်ငံသားအယောက်90ကျော်ကိုရဲနဲ့စစ်ကောင်စီတပ်သားတွေကဒီဇင်ဘာလ10ရက်နေ့မှာဖမ်းဆီးသွားတယ်လို့ဒေသခံတွေကပြောပါတယ်။အခုဆိုရင်တချီလိတ်မြို့မှာတရုတ်နိုင်ငံသားတွေအများပြားလာရောက်အလွတ်လွတ်နေပြီးတော်တော်များများကတော့နေထိုင်ခွင့်အထောက်ထားမဲ့သူတွေဖြစ်နေကြတယ်လို့ဆိုပါတယ်။ဖမ်းဆီးရမိတဲ့တရုတ်နိုင်ငံသား90ကျော်ထဲမှာအမျိုးသမီးတွေလည်းပါဝင်နေတယ်လို့ဆိုပါတယ်။သူတို့နဲ့နှိစက်တဲ့ဒေသခံတွေရဲ့ပြောပြချက်အရလာအိုနဲ့ကမ္ဘောဒီးယားနိုင်ငံဘက်ကနေတချီလိတ်ကိုဝင်လာကြတဲ့အထောက်ထားမဲ့သူတွေဖြစ်ကြပြီးရဲကအခွန်လာကောက်တာကိုမပေးလို့အခုလိုဝင်ရောက်စီးနင်းအဖမ်းခံရတာလို့ဆိုပါတယ်လွယ်စတုံဖက်မှာရှိနေတဲ့တရုတ်တွေဟာကြားဖြတ်နဲ့ရွှေတူးဖော်တဲ့လုပ်ငန်းတွေမှာပါဝင်ပတ်သက်နေသူတွေဖြစ်တယ်လို့လည်းတရက်ခဏတွေကပြောပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးတချီလက်ရဲစခန်းကိုဆက်တွယ်ပေးမယ်ပြန်လည်ဖြေကြားပေးတာမရှိခဲ့ပါဘူး
မွန်ပြည်ရေးမြို့နယ်ကိုအသေးရောက်ရှိလာတဲ့စစ်ကောင်စီရဲ့စစ်မှုထမ်းတင်နန်းစဉ်တပ်သားတယောက်လက်နက်ခဲယမ်းတွေနဲ့အတူအလင်းဝင်လာတယ်လို့ရမညပျောက်ကြားတပ်ဖွဲ့ RGF ကဒီဇင်ဘာလ10ရက်နေ့မှာသတင်းထုတ်ပြန်ခဲ့ပါတယ်ရေးမြို့နယ်ကိုမိုင်ရွာချီဆိုင်အမှတ်299ချင်းမြန်တပ်ရဲမှတာဝန်ကျနေတဲ့တပ်သားစောစုထက်ဟာ MA7 တနတ်တလဲ G အတောင့်120အပြင်စစ်အသုံးဆောင်ပစ္စည်းတချို့နဲ့ရမညပျောက်ကြားတပ်ဖွဲ့ RGF မှာအလင်းဝင်လာတာပါ Diawari တိုင်းစာတိဖြစ်တဲ့တပ်သားစောစုထက်ဟာစစ်ကောင်စီရဲ့စစ်မှုထမ်းဥပဒေအရအတင်းအဓမ္မစစ်သားစုဆောင်းခံခဲ့ရလို့ခမရ299တပ်ရင်းကိုရောက်ရှိခဲ့တာဖြစ်ပါတယ
်အခုတော့သတင်းတွေကိုတင်ဆက်ပြီးသွားမှာပါကချင်ပြည်ကမြကျိနားနဲ့ဝိုင်းမော့ကိုရောက်နေကြတဲ့ရှမ်းစစ်ဘေးရှောင်တွေဟာနေထိုင်စားသောက်ရေးအတွက်အကူအညီတွေလိုအပ်နေကြပါတယ်အိမ်ထောင်စုဘနစုလောက်ကအကူအညီတွေလိုအပ်နေကြတာလဲကျမအမည်ကတင်ဆက်ထားပါတယ်မြကျိနားမျိုးကရှမ်းစစ်ဘေးရှောင်အိမ်ထောင်စု4000လောက်နဲ့ဝိုင်းမော့မျိုးကအိမ်ထောင်စု200လောက်အတွက်အကူအညီတွေလိုအပ်နေတာဖြစ်တယ်လို့ရှမ်းစစ်ဘေးရှောင်တွေကိုကူညီပေးနေသူတယောက်ကပြောပါတယ
်ကျမကြီးစာဝန်ကြီးအတားရတော့အဓိကလိုအပ်တော့ပါလေအဓိကကျွန်တော်တို့ရှမ်းမြို့နယ်စုကြီးကတခါမှလည်းစဖြစ်တဲ့နေရာမှာပေါ့တခါမှလည်းတိတ်ဆောင်ရဘူးကြည့်မရှိခဲ့ရတဲ့ကျွန်တော်ကျူတင်ပလန်မကြီးချက်ရလဲတင်ပလန်ကြီးချက်ရလဲမရှိဘူးဒီကထိုင်ကြလဲမရှိဘူးဗျာအဲ့လိုအနေကြီးရှိတယ်အပြီးတော့ budget လည်းဘာမှမရှိဘူးအဓိကတော့ငွေကြေးပြန်လိုအပ်တော့ပါတော့တကယ်လေးချက်ချင်းပါတယ်ဒါနေရာထိုင်ကြစားတော့ဆရာရစားတကယ်ဦးချက်ချင်းကြတော့ပါအားရောကိုကိုညီမဲ့လူရှိရှင်လဲကျွန်တော်တို့ကိုညီကြပါ
အဲ့ဒီရှမ်းစစ်ဘေးရှောင်တွေဟာဝိုင်းမော်မြို့နယ်တဲကအောင်မြေ1အောင်မြေ2ရွှေညောင်ပင်နဲ့နောင်တာလောရွာမြစ်ကျနားမြို့နယ်တဲကတာလောကြီးနဲ့စင်ပိုရွာဖားကန်းမြို့နယ်တဲကစိတ်မူရွာပံဝါမြို့ချီဖွေမြို့နယ်မိုးမောင်းမြို့နယ်တဲကဒေသခံတွေဖြစ်ကြပါတယ်သူတို့တွေဟာစစ်ကောင်စီတပ်နဲ့ကချင်လွတ်လပ်ရေးတပ်မတော် KIA တို့အကြမ်းကတိုက်ပွဲတွေကြောင့်2024ခုနှစ်ဖေဖော်ဝါရီလလောက်ကလေးကစစ်ဘေးရှောင်လာကြတဲ့သူတွေဖြစ်ပါတယ်မြစ်ကျနားမြို့ကိုရောက်နေကြတဲ့စစ်ဘေးရှောင်တွေဟာမြို့ပေါ်မှာရှိတဲ့ဖုန်ကြီးကျောင်း12ကျောင်းမှာနေထိုင်ကြပြီးဝိုင်းမော်မြို့ကိုရောက်နေကြတဲ့စစ်ဘေးရှောင်တွေကတော့ဝိုင်းမော်မြို့အောင်မင်္ဂလာစစ်ဘေးရှောင်စခန်းမှာနေထိုင်နေကြတယ်လို့အကူအညီပေးနေသူတွေကပြောပါတယ်ရှမ်းစစ်ဘေးရှောင်ပြည်သူတွေစီကိုအကူအညီတွေမလာတဲ့အတွက်စားနပ်ရိက္ခာအပြင်အဝတ်အထည်ဆောင်တဲ့ဆေးဝါးတွေလိုအပ်နေတယ်လို့ဝိုင်းမော်မြို့အောင်မင်္ဂလာရှမ်းစစ်ဘေးရှောင်စခန်းကအမျိုးသမီးတယောက်ကပြောပါတယ်
ကိုယ်စီမတိတ်မလာတော့ဘူး။ဟိုကဆက်ဆာရောက်တဲ့ချိန်မှာတော့ဘယ်လိုခေါ်မလဲ။ပုံချီရလည်းလာသေးတယ်။တော့ခင်ဗျားငွေရှိတဲ့လူတွေတော့တော့ပါနေလဲဆန်တာဖြစ်ဖြစ်လေးကအေးလာပေးတယ်။ဒီမှာတော့အိမ်ထောက်ကိုတပီတပီအဲ့လိုခွဲစားရတာပေါ့။အခုကတော့တိတ်မလာ။အခုကဆန်လုံးလုံးမလာတိတ်မလာတာမဟုတ်ဘူး။အခုမလာတော့မှနနသုံးနာလောက်ရှိပြီဆန်နေစီဒီမလာတာ။
ဒါရီအပြင်စစ်ဘေးရှောင်ကာလကြာလာတာနဲ့အမျှနေထိုင်စားသောက်ရေးကအစအဖက်ဖက်မှခက်ခဲလာနေတဲ့အတွက်အကူအညီပေးကြဖို့ရှမ်းစစ်ဘေးရှောင်တွေကတောင်းဆိုထားပါတယ်မွန်ပြည်ရေးမြို့ပေါ်မှာပြီးခဲ့တဲ့သတင်းပတ်ကစလို့ဆိုင်ကယ်နဲ့ကားတွေကိုစစ်ကောင်စီရဲ့လုံခြုံရေးအဖွဲ့တွေကဖမ်းဆီးပြီးတံငွေရိုက်ခဲ့တယ်လို့ဒေသခံတွေကပြောပါတယ်မြေပြင်ကအခြေအနေကိုတော့ရမင်းကစူးစီးထားပါတယ်
ဒီဇင်ဘာလ6ရက်နေ့ကနေစပြီးဒီနေ့အချိန်ထိမြို့ဝင်သမားတွေမှာဆိုင်ကယ်ကိုကြက်3000ကားကိုတော့ကြက်5000ဆိုပြီးဖမ်းဆီးပြီးတန်ရိုက်နေပါတယ်ဒီလိုတန်ရိုက်နေတာဟာစစ်ကောင်စီနေနဲ့ဝင်ငွေရှာတဲ့သဘောပဲလို့ရေးမြို့ဘော်ကဆိုင်ကယ်ပြင်သမားတယောက်ကပြပါတယ်
ဝတ်တော့ကားတို့ဝတ်တော့ဆိုင်ကယ်တို့မမဟုတ်ဘူးဟိုလိုင်းစင်ရှိတဲ့ကားလေးဆိုင်ကယ်တွေဟိုဖမ်းတာတွေစီးတာတွေရှိတယ်ဟိုအုတ်ထုံးမဆောင်တဲ့ကိစ္စတွေရောအခြားရွာကလူတွေပါညာတွေဆိုလို့ရှိရင်လည်းဒီရွာအုပ်ချုပ်ရေးမှုကဟိုလာရွေးရတဲ့မျိုးတွေပါတယ်အဲ့လိုမျိုးတွေရှိတယ်
ye kayan ao chao ye thana ne ne si bwa ye long ngan shin nwe si ma a lu khan ne da rwe mya lon lo thana san ya rwe ne ne cycle rwe car rwe go dan yai bi yan bwa ngwe sha da myo lou la da lo ye myo bwa ga long ngan shin tiao ga pyo ba de
kayan ao chao ye thana ne ne ga tru twa gan ya mo we lo de ti se ma lo long ngan ye ne ke long si ne pi nai ne khana de twa yan mo we ga lai lo ni de tru a ni myo so na sha de si bwa ye long ngan shin ya taung ba
ကျွန်တော်အနည်းငယ်ဆိုလဲရှာရတယ်ပြီးတော့အဖမ်းဆီးတွေလုပ်ပြီးတော့ရလာတဲ့တာဝန်တွေနဲ့သူတို့လိုအပ်နေတဲ့ရံပုံငွေတွေကိုကုနာပြောသွားတဲ့ပုံစံကလေးရှာလာပါခဲ့တယ်။ဒါအပြင်ရဲစစ်တပ်နဲ့ငင်းချရေးလင်းတဲ့ချဖွဲ့စည်းတွေပေါင်းပြီးတော့ရွာတွေမှာလောင်းကစားဝိုင်းတွေဖွင့်ပြီးရံပုံငွေရှာကြတာမျိုးလည်းရှိနေသလိုမြို့ဝင်ထွက်တွေမှာစစ်ကောင်စီအုပ်ချုပ်ရေးဌာနအဖွဲ့တွေကပြည်
လာလို့ချင်း without la license ရှိ la driver license ရှိ la ထိုင်းကတင်သွင်းလာတဲ့ပစ္စည်းတွေတွေးလို့ရှိရင်လည်မှောင်ကိုပစ္စည်းပါဆိုပြီးတော့အမျိုးမျိုးသောပုံစံနဲ့ပြည်သူတွေကိုစိတ်ဒုက္ခရအောင်ပြည်သူတွေကိုခက်ခဲတွေ့အောင်အနှောက်ယှက်နေတယ်ဖုန်းတွေကိုစစ်ဆေးတယ်လို့နဲ့ဖုန်းတွေတိမ့်တဲ့အထိရေးမျိုးပေါ်ကတကယ်ကိုမင်းမဲ့ဟိုဥပဒေမဲ့မြို့ဖြစ်နေပြီဗျ
မွန်ပြည်တထောင်ခရိုင်တဲကတထောင်နဲ့ပေါင်မျိုးနယ်တွေကိုဖမ်းဆီးစစ်ဆေးဒဏ်ငွေရိုက်နေတာရှိတယ်လို့ဆိုင်ကယ်စီလူငယ်ယောက်ျားလေးနှစ်ယောက်ကိုလည်းဒေသန္တရမိတ်ဖောက်ဖျက်ကျူးလို့နဲ့ဆိုပြီးဖမ်းဆီးခဲ့ပါတယ်တချို့ကိုဆိုလို့ရှိရင်ဖမ်းဆီးပြီးတဲ့နောက်ငွေနဲ့ရွေးခိုင်းပြီးငွေပေးနိုင်ရင်တော့စစ်တပ်တန်းချောင်းကိုပို့တာမျိုးတွေရှိနေတယ်လို့ဒေသခံတွေကပြောပါတယ်အခု
ရဲကိုကဲမှုဌာနချုပ်ကဗိုလ်မှူးချုပ်တူရင်ထွန်းအပါအဝင်စစ်ကောင်စီတပ်ဖွဲ့ဝင်တွေကိုအေအေကဖမ်းဆီးရမိထားပါတယ်။ကချင်ပြည်ကပမော်မြို့သိမ်းတိုက်ပွဲပြင်းထန်နေချိန်မှာပဲတရုတ်အာဏာပိုင်နေတဲ့ KIO KIA ဥက္ကဋ္ဌဗိုလ်ချုပ်ကြီးအန်ဘန်လာဦးဆောင်တဲ့အဖွဲ့တို့တရုတ်နိုင်ငံကိုမင်းမြို့မှာတွေ့ဆုံဆွေးနွေးနေပါတယ
်။တော်ရရှင်တွေအခုနားဆင်နေကြတာကတော့နေဆက်ဒေတာကတိုင်းသားသတင်းတော့တွေကနေအပတ်စဉ်တင်ဆက်ပေးနေတဲ့တိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံကြရအောင်ပါရှင်။ကျမအာမီပ
ါ။တိုင်းသတင်းတော့တွေတင်ဆက်ပေးခဲ့တဲ့တိုင်းရင်းသတင်းလွှာအစီအစဉ်ကိုနားဆင်ကြရတာပါ။ဒီကနေ့မနက်အတွက်အပတ်စဉ်ကဏ္ဍတွေကတော့ဒီလောက်ပါပဲ။ View ကထုတ်လွှင့်တဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်ကြံပေးခြင်းနဲ့ထူးခြားသတင်းတွေလည်းပေးပို့ခြင်းနဲ့ဆိုရင်view email is burmese@viewnews.com ကိုလိမ့်မှုပြီးတော့ဇာယီသားပေးပို့နိုင်ကြသလို Facebook ရဲ့ Messenger ကနေလည်းဇာယီသားဆက်သွယ်နိုင်ကြပါတယ်ခင်ဗျာ season 2ဆုံးမသက်ခင်နောက်ဆုံးရသတင်းချင်းချုပ်ကိုကျွန်တော်စီသူကပဲပြောပြပေးပါဦးမယ်ခင်ဗျာအမေရိကန်သမ္မတဘိုင်ဒန်ကလူပေါင်း1500ရဲ့ပြစ်ဒဏ်တွေကိုရှော့ပေါလိုက်ပြီးတော့ပြစ်မှုကြီးမဟုတ်တဲ့အကျဉ်းချသူ39ယောက်ကိုလည်းလုံခြုံချမ်းသာခွင့်ပေးလိုက်ပါတယ်ကိတဲ့သမိုင်းမှာတရက်ထဲနဲ့လှုပ်တဲ့အကြီးမားဆုံးတန်ညာမှုလို့ရဖြစ်တယ်လို့အင်ဗျူတော်ကပြောပါတယ်။နှစ်စဉ်ရွေးနေကြ Times Magazine ရဲ့တနစ်တာထူးခြားဆုံးလူဖြစ်အမေရိကန်ရွေးကောက်ခံသမ္မတဒေါ်နယ်ထရန့်ကိုရွေးချယ်လိုက်ပါတယ်။ NBC ရုပ်မြင်သံကြားရဲ့ကြာသပတေးနေ့မနက် Today Show မှာ Times Editor ချုပ် Sam Jacobs ကခုလိုရွေးချယ်လိုက်ကြောင်းကြေညာလိုက်တာဖြစ်ပါတယ်။ကောင်းသည်ဖြစ်စေမကောင်းသည်ဖြစ်စေထရန့်ကသတင်းတွေအပေါ်မှာတက်ရောက်မှုအရှိဆုံးပုဂ္ဂိုလ်ဖြစ်တယ်လို့ Times Magazine ကပြောပါတယ်။ထရန့်ဟာ Times Magazine ရဲ့2016ခုနှစ်တနစ်တာထူးခြားဆုံးလူလည်းဖြစ်ပါတယ်။ကားဆောင်မှာချက်ချင်းပြည့်ရက်ဖို့ဆုံးဖြတ်ချက်ကိုကုလသမဂ္ဂအထူးညီလာခံကဗိုလ်ဒုနေကတခဲနဲ့ထောက်ခံလိုက်ကြပါတယ်။ဒီချိန်ထဲမှာပဲအစ္စရေးကပိတ်ပင်လိုက်တဲ့ပါလက်စတိုင်းဒုက္ခသည်များအတွက်ကုလသမဂ္ဂဌာနကိုထောက်ခံကြောင်းလဲကုလသမဂ္ဂအထူးညီလာခံကပြောလိုက်ပါတယ်။ကုလသမဂ္ဂအထူးညီလာခံရဲ့ဆုံးဖြတ်ချက်တွေဟာတိုင်းပြည်အများစုရဲ့အမြင်ကိုထင်ထပ်ပေမဲ့ဒါတွေကိုအကောင့်ထဲဖော်ကိုဖော်ရမယ်ဆိုတဲ့ဥပဒေကြောင်းရချင်အောင်မှုတော့မရှိပါဘူး။ကာဇာဒေသမှာလူသားချင်းစာနာထောက်ထားမှုအကူအညီလိုအပ်နေပြီးတော့အစ္စရေးလရဲ့ရည်တွေအတွက်နိုင်ငံတကာကဝေဖန်နေကြတာပါခင်ဗျာ။နောက်ဆုံးရသတင်းချင်းချုပ်ကိုပြောပြပေးကြတာပါ American Tan ရဲ့ View American Tan ရဲ့ December 23ရက်တောက်ကြမနက်ခင်းစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိထုတ်လွှင့်ပေးကြတာပါ။ဒီကနေ့မနက်အတွက်စီစဉ်တွေကိုဒီလောက်နဲ့ပဲဆုံးသက်ပြသည်ခင်ဗျာ။ဒီကနေ့မနက်အစီအစဉ်ထုတ်လွှင့်ရေးမှုဖြစ်တာဝန်ယူသူကကိုညံဝင်းအောင်ဖြစ်ပါတယ်။ရုပ်သံ Director က James Smith ပါ view ကိုအခုလိုကြည့်ရှုနားတော်တာဆင် गे ကြတဲ့အတွက်လည်းအထူးကျေးဇူးတင်ရှိပါရခင်ဗျာကျွန်တော်ကစီးသူပါတော်တာရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးတောကအပေါင်းကနေကင်းဝေးကြပြီးတော့ကျမ်းမာရှင်လန်းနိုင်ကြပါစေခင်ဗျာဘေးရန်တွေရဲ့အတွေ့အကြုံက လူကင်းတဲ့မင်္ဂလာနေ့တနေ့လေပိုင်ဆိုင်နိုင်ကြပါစေခင်ဗျာ။